Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2020ပြည်ဇူလိုင်လ23ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီအခုအရင်ဆုံးသတင်းတွေကိုကျွန်မအင်ဂျင်နိုင်ကတင်ဆက်ပါပါ American ဆေးဝါးကုမ္ပဏီကြီး Pfizer နဲ့ German ဆေးဝါးနည်းပညာကုမ္ပဏီ BioNTech SE တို့ပူးတွဲဆန်းသက်တီထွင်နေတဲ့ COVID-19 ကာကွယ်ဆေးအောင်မြင်မယ်ဆိုရင်ကာကွယ်ဆေးထုတ်လုပ်ဖို့Pfizer ကုမ္ပဏီကိုအမေရိကန်အစိုးရကဒေါ်လာ 1.95 ဘီလီယံထောက်ပံ့ဖို့ရှိပြီးဂျာမန်နည်းပညာကုမ္ပဏီကိုတော့ဒေါ်လာ 1,100 ထောက်ပံ့ဖို့ရှိပါတယ်ဒီကုမ္ပဏီကြီးနှစ်ခုကပူးပေါင်းထုတ်ဖို့ရှိတဲ့ COVID ကာကွယ်ဆေးနဲ့ပတ်သက်လို့အမေရိကန်တမ်းမာရေးလူသားအရေးမြင့်ဝင်ကြီးဌာနနဲ့ကာကွယ်ရေးဝင်ကြီးဌာနတို့နဲ့သဘောတူညီမှုရရှိခဲ့ပြီဖြစ်ကြောင်းဗုဒ္ဓဘုနေ့ကတရားစီထုတ်ပြန်တဲ့ကုမ္ပဏီတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်အခုလိုကာကွယ်ဆေးအတွက်သဘောတူညီမှုကြေညာချက်ဟာသမ္မတဒေါ်နယ်ထရန့်ရဲ့ရောဂါကာကွယ်ရေးအရှိန်မြင့်တင်ရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်သလို2021ခုနှစ်ဇန်နဝါရီလမှာအတီးပြူပြီးကာကွယ်ဆေးအရေးအတွက်တန်း300ကိုပေးအပ်နိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်ဂျပန်နိုင်ငံတိုကျိုမှာ COVID-19 ဖြစ်ပွားမှုနှုန်းမြင့်တက်လာတာကြောင့်လာမယ့်နေရာဒီအလတ်ရဲ့အများပြည်သူပိတ်ရက်၄ရက်မှာနေအိမ်တွေကနေအပြင်မထွက်ကြဘို့တိုကျိုအုပ်ချုပ်ရေးမှူးယူရီကိုကိုကီကဗုဒ္ဓဘူးနေ့မှာပန်ကြားခဲ့ပါတယ်။ဒါ့အပြင်တိုကျိုမှာရောဂါကူးစက်သူပေါင်း1000ကျော်ရှိနေကြောင်းသတင်းစာရှင်းလင်းပွဲတစ်ခုမှာကိုကီကပြောကြားခဲ့ပါတယ်။ဒုတိယအကြိမ်တကြော့ပြန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်မဖြစ်ဆိုတာသိပ္ပံနည်းကျစမ်းစစ်လေ့လာမှုလုပ်ဖို့လိုအပ်နေပေမဲ့မြို့မှာနေထိုင်သူလူတိုင်းအနေနဲ့ကြိုတင်ပြင်ဆင်ထားဖို့သူကတိုက်တွန်းထားပါတယ်။တိုကျိုမှာဗုဒ္ဓဘူးနေ့တနေ့တည်းကူးစက်သူပေါင်း238ယောက်ရှိခဲ့ပြီးတည်ခဲ့တဲ့တောက်ကြနေကတနေ့တည်းကူးစက်ခံရသူပေါင်း293ယောက်ထိရှိခဲ့တာပါ။အမေရိကန်ပြည်ထောင်စုချီကာဂိုမှာအင်္ဂါနေ့နောက်ပိုင်းကဇာပနာအခမ်းအနားတစ်ခုတွင်တိုက်ခတ်မှုကြောင့်လူ15ဦးဒဏ်ရာရခဲ့တဲ့နောက်ကွယ်မှာလူစိုးကိုင်းအကြမ်းဖက်မှုပါဝင်နေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီတိုက်ခတ်မှုဟာဇာပနာအခမ်းအနားကျင်းပနေတဲ့လူငယ်ရဲ့ဂိုင်းနဲ့ပြိုင်ဘက်လူစိုးကိုင်းဝင်တွေဖြစ်နေတဲ့ပဋိပက္ခနောက်ဆက်တွဲအစိတ်ပိုင်းဖြစ်တယ်လို့လည်းချီကာဂိုထောင်လိုင်းရေးအကြီးအကဲဘရန်ဒန်ဒန်နီဟန်ကဗုဒ္ဓဘုနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်အဲ့ဒီသတင်းစာရှင်းလင်းပွဲမှာချီကာဂိုမြို့တော်ဝင်လိုရီလိုက်ဖုတ်နဲ့အခြားမြို့အုပ်ချုပ်ရေးတာဝန်ရှိသူတွေလည်းအတူရှိနေတာပါတနက်တန်ရာရသူတွေတဲ့နှစ်ဦးကတော့အခြေအနေဆိုးရွားနေတယ်လို့ရဲတွေကပြောပါရယ်အင်္ဂါနေ့နောက်ပိုင်းဇာပနာကျင်းပနေတဲ့နေရာအပြင်ဘက်မလန်းမကန်မှာရဲကား20ရှိပေမဲ့လည်းပြစ်ခတ်မှုကဖြစ်ခဲ့တာပါတိုက်ခိုက်မှုတွင်ကြီးစံအခွန်ပေါင်း60ထက်မနည်းတွေ့ခဲ့ရတယ်လို့ရဲတပ်ဖွဲ့အကြီးအကဲဒေးဗစ်ဘရောင်းကပြောပါရယ်ဒီတိုက်ခိုက်မှုဟာချီကာဂိုကမူရစ်ဆေးနဲ့ဂိုင်းဖွဲ့လှုပ်ရှားမှုတွေရဲ့အကြမ်းဖက်တန်တရားကြီးတစ်ခုဖြစ်တယ်လို့လည်းသူကပြောပါရယ်။ဝါရှင်တန်မှာရှိတဲ့အမိမြေလုံခြုံရေးဌာနကတော့ချီကာဂိုကိုဒါဇင်နဲ့ချီတဲ့ဖက်ဒရယ်လုံခြုံရေးတပ်ဖွဲ့ဝင်တွေစီလွတ်ချထားဖို့ပြင်ဆင်နေပါရယ်။အမေရိကန်ညာနာပစ္စည်းမူပိုင်ခွင့်ကိုတရုတ်ဘက်ကမကြာခဏခိုးယူမှုကြောင့်တက္ကသပြည်နယ်ဟူစတန်ကတရုတ်ကောင်စစ်ဝင်ရုံးကိုပိတ်ပစ်ဖို့အမိန့်ပေးခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဗုဒ္ဓဘူးနေ့ကပြောပါရယ်။ဒိမတ်နိုင်ငံရောက်ရှိနေတဲ့မိုက်ပွန်ပီယိုကဗုဒ္ဓဘူးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်ကွန်မြူနီအစိုးရရဲ့အမှုအကျင့်နဲ့ပတ်သက်လို့အမေရိကန်ကရှင်းရှင်းလင်းလင်းစီးသတ်မှတ်လိုက်တာဖြစ်တယ်လို့လည်းပြောပါရယ်။တရုတ်ကမလုံဆောင်မှုဆိုရင်အမေရိကန်ပြည်သူတွေရဲ့လုံခြုံရေးနိုင်ငံရဲ့လုံခြုံရေးနဲ့စီးပွားရေးအလုပ်အကိုင်တွေကိုကာကွယ်ဖို့အမေရိကန်အစိုးရကအရေးယူဆောင်ရွက်ဖို့ရှိနေကြောင်းနိုင်ငံသားရေးဝန်ကြီးကဆိုပါရယ်။ဝန်ထမ်း60လောက်ရှိနေတဲ့ဟူစတန်ကတရုတ်ကောင်စစ်ဝင်ရုံးကိုတောက်ကြနေနောက်ဆုံးထားပိတ်ဖို့အချိန်ပေးထားပါရယ်။အခုလိုအမေရိကန်အစိုးရရဲ့အမိန့်ဟာမကြာသေးခင်ကကမ္ဘာစီးပွားရေးထိပ်တန်းအင်အားကြီးအမေရိကန်နဲ့တရုတ်ကြားဖြစ်လာခဲ့တဲ့ဆက်ဆံရေးတင်းမာမှုကိုအခုအမေရိကန်အစိုးရရဲ့အမိန့်ကပို့ပြီးအရှိန်မြင့်မားစေပါတယ်။သတင်းစာရှင်းလင်းပွဲအတွင်းပွန်ပီယိုကပြောကြရမှာတရုတ်ရဲ့ဟူစတန်စစ်ဆင်ရေးဟာကျယ်ပြန့်တဲ့အကျိုးသက်ရောက်မှုတွေရှိနေတယ်လို့ဆိုပါတယ်။အမေရိကန်တနိုင်ငံနဲ့သာမကဥရောပရဲ့ညာနာပစ္စည်းမူပိုင်ခွင့်ကိုပါတရုတ်ကခိုးယူနေပြီးအလုပ်ပေါင်းထောင်နဲ့ချီဆုံးရှုံးနေနိုင်ခဲ့တယ်လို့သူကပြောပါတယ်။တရုတ်နိုင်ငံမှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေပြန်ကောင်းလာဖို့မတိုင်ခင်အမေရိကန်မှာပိုပြီးဆိုးရွားလာဖို့ရှိနေကြောင်းသမ္မတဒေါ်နယ်ထရန့်ကဝန်ခံပြောကြားပြီးနောက်တစ်ရက်မှာအခုလိုတရုတ်ကောင်စစ်ဝင်ရုံးပိတ်ဖို့ညွှန်ကြားချက်ထွက်လာတာဖြစ်ပါတယ်။အမေရိကန်မှာပြည်ခဲ့တဲ့သတင်းဘက်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတနေ့ကိုပြန်မြ 6,600 ထိတိုးခဲ့ပြီးသေဆုံးသူပေါင်း 34,200 ထိရှိခဲ့ပါတယ်ရှင်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5ကီလိုမီတာ24 kHz 12.13 5040 kHz 9139 5051 kHz 9085နဲ့5090 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်ကျွန်တော်မျိုးစင်ဆန်းပါခင်ဗျာ VO ရဲ့ကြာသာပေးနေမနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်မှုနဲ့ကရင်တိုင်းရင်းသား22ဦးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်သူတို့ဟာထိုင်းနိုင်ငံမှာဖမ်းဆီးခံထားရတဲ့သူတို့ရွာကနတ်ဆရာရဲ့မိတ်ဆွေကိုကယ်တင်ဖို့အတွက်ထိုင်းနိုင်ငံထဲကိုတရားဝင်ခိုးဝင်လာခဲ့ကြတယ်လို့ဆိုပါတယ်။ရင်းပိကျက်ရဗန်ခါခင်အတွင်းကအိမ်တွေကိုလုံခြုံရေးအရာရှိတွေဝင်ရောက်စီးနင်းပြီးမြမပီကတိုင်းရင်းသားဝတ်စုံစင်တူဝတ်စုံထားကြတဲ့အဲ့ဒီကရင်မျိုးသားမျိုးသမီး22ဦးကိုဖမ်းဆီးပြီးခရိုင်ရုံးကိုခေါ်ဆောင်သွားခဲ့တယ်လို့ဆိုပါတယ်။သူတို့အားလုံးကိုကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးထားပြီးအဖြေကတော့ဗိုလ်ဒူးနေလောက်မှသိရမယ်လို့မျှော်လင့်ကြောင်းသက်ဆိုင်ရာအရာရှိတွေကပြောပါတယ်။လက်ထောက်ဒေသအကြီးအကဲမော်တီပိုကာနစ်ရဲ့စစ်စေးမင်းမြတ်မှုတွေအရဒီလူတွေကဖျားသုံးစုနဲ့ဆန့်ကျင်ဘက်ဆန့်ခလာပူရီခိုင်ကချနာပူရီဒေသမှာနေထိုင်သူတွေဖြစ်တယ်လို့ဆိုပါတယ်။ရချာပူရီခိုင်ဗန်ပုံးရက်စကန်မှာဖမ်းဆီးခြင်းကြခံထားရတဲ့သူမိတ်ဆွေကိုတောက်ခဲ့ဖို့သူတို့ရောကနတ်ဆရာဆိုချီတရာဒါကစိတ်ခိုင်းခဲ့တယ်လို့ဆိုပါတယ်။သူတို့အနေနဲ့ထိုင်းနိုင်ငံရဲ့ဥပဒေကိုချိုးဖောက်ပြီးဝင်ရောက်ခဲ့တယ်ဆိုတာမသိခဲ့ဘူးလို့ဖန်ခံရသူပြည်တိုင်းသူတို့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဘူဒူနေမှာကိုဗစ် -19 ကာယရောဂါရှိရှိစစ်ဆေးချက်ပြေထွက်လာပြီးထိုင်းနိုင်ငံနဲ့တရားမဝင်ရောက်မှုနဲ့ရေးယူပြီးတဲ့နောက်သူတို့အားလုံးကိုဗန်ခါရဲဌာနကိုပြန်ပို့မယ်လို့အာဏာပိုင်တွေကပြောပါတယ်။လူ့အခွင့်အရေးဆိုင်ရာရှင်းလင်းတဲ့ဦးဖြစ်အသက်မွေးဝမ်းကြောင်းခဲ့တဲ့တန်ကိုရီးယားသမ္မတမွန်ဂျေအင်းကမြောက်ကိုရီးယားနိုင်ငံမှာပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့တောင်းဆိုနေတဲ့တော်ကြလှုပ်ရှားသူတွေကိုဖြိုခွင်းနေနေမှုတွေလှုပ်ဆောင်နေတာကြောင့်ပြည်ပြင်ထဏဝေဖန်ခံနေရပါတယ်။အဲ့ဒီအဖွဲ့အစည်းတွေရဲ့လှုပ်ရှားမှုတွေကိုသမ္မတမွန်ဂျေအင်းအစိုးရကကြေကြေပြန့်ပြန့်ဟန်တားလာနေတာပါ။အထူးသဖြင့်မြောက်ကိုရီးယားကထွက်ပြေးလာတဲ့လူတွေဥဆောင်တဲ့အဖွဲ့အစည်းတွေကမိုးပြံမှုပေါင်းနေပလင်းနေတဲ့ဝါဒဖြန့်ချီတဲ့စာတွေထည့်ပြီးမြောက်ကိုရီးယားဘက်ကပို့နေတာဖြစ်ပါတယ်။အဲ့ဒီဝါဒဖြန့်ချီလက်ကမ်းစော်ဆောင်တွေမှာမြောက်ကိုရီးယားရဲ့လူခွင့်ရေးအခြေအနေကိုဝေဖန်တာ၊ခေါင်းဆောင်ကင်ဂျွန်းဝန်ကိုလည်းနောက်ပြန်တယ်ရောထားတဲ့စာတွေနဲ့တခါတည်းမှအမေရိကန်ဒေါ်လာငွေ၊တောင်ကိုရီးယားရုပ်သံဇာတ်လမ်းတွေထည့်ထားတဲ့ USB ကစားတဲ့တမိုးရှိတဲ့ပစ္စည်းတွေလည်းပါဝင်တတ်ပါတယ်။ပြင်ပကဘာနဲ့ဆက်သွယ်မှုကိုလုံးဝပြည့်ပင်ကတ်တတ်ထားတဲ့မြောက်ကိုရီးယားကအဲ့ဒီလက်ကမ်းစော်ဆောင်တွေကိစ္စကိုအပြင်းထန်ကန့်ကွက်နေတာပါ။ဒီကဲလာတော့ကပဲနှစ်နိုင်ငံနဲ့ဆက်မှာရှိတဲ့ကိုရီးယားနှစ်နိုင်ငံဆိုင်ရာတန်ယုံဆောက်ဦးကိုမြောက်ကိုရီးယားကဖြိုချဖျက်ဆီးလိုက်ပြီးလက်ကမ်းဆောင်ဆောင်တွေဝေတဲ့ကိစ္စကိုမရက်တဲ့ရင်တောင်ကိုရီးယားကိုစီးရီးယားတုံ့ပြန်မှုတွေလှုံ့ဆော်သွားမယ်လို့ချင်းချောက်ခဲ့ပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးအဆင်ပြေလို့တဲ့မွန်ဂျေအင်းအစိုးရကတော့စီးရီးတင်းမှတ်မှုတွေချော့ချရေးအတွက်အဲ့ဒီအဖွဲ့တွေကိုထိရောက်စွာနှိမ်နှင်းပြဖို့လိုတယ်လို့ပြောပါတယ်။ဒါပေမဲ့အစိုးရရဲ့အဲ့လိုလှုံ့ဆော်မှုတွေဟာအရင်ကတခါမှမဖြစ်ဘူးတဲ့အစဉ်လာဖြစ်နေတဲ့အပြင်မြောက်ကိုရီးယားရဲ့လူခွင့်ရေးကိစ္စတွေကိုဆောင်ရွက်နေတဲ့ဖွဲ့စည်းတွေကိုအထိနာတင်နိုင်တယ်လို့တက်ကြလှကြသူတွေကပြောပါတယ်။ဖိလစ်ပိုင်သမ္မတရော်ဒီဂိုဒူတက်ကိုဝေဖန်တဲ့သတင်းတွေရေးသားဖော်ပြနေတဲ့ online သတင်းဌာနကိုတီထောင်သူသတင်းတော်မာရီယာရော့ဆာကအခွန်ပေးဆောင်မှုချခဲ့တယ်ဆိုတဲ့ဒူမပေါ်တင်ထားတဲ့ဆွဲချက်တွေပေါ်အပြည့်မရှိကြောင်းညွှန်းဆိုလိုက်ပြီးအဲ့ဒီဆွဲချက်တွေဟာနိုင်ငံရေးရဲ့ချက်နဲ့ဒူမကိုချင်းချောက်အသေးဖြတ်ဖို့တင်တဲ့ဆွဲချက်တွေဖြစ်တယ်လို့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံအတွင်းသတင်းမီဒီယာတွေပေါ်ချင်းချောက်အကြက်ခံမှုတွေအတွက်မမမမအရက်ဒီဆိုင်မှုတွေကြောင့်တိုင်းစပါကစင်ကြီးက2018ခုနှစ်အတွက်တနှစ်တာအထူးကျဉ်းဆုံးပုဂ္ဂိုလ်ဖြစ်ရွေးချယ်ခြင်းခံခဲ့ရတဲ့ပရဇာဘောအစိုးရကတင်ထားတဲ့ဆွဲချက်တွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့အာရုံစိုက်ခြင်းခံရပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ဟာအာရှတိုက်တွက်စံနမူနာအဖြစ်ကာလကြာကြာအတိမတ်ပြုခံထားရတာလည်းဖြစ်ပါတယ်။အသက်56နှစ်ရှိပြီဖြစ်ပြီးရပ်လာသတင်းဌာနကိုတည်ထောင်ခဲ့သူရဇာဟာအသေးဖက်မှုနဲ့ပြီးခဲ့တဲ့လကပဲ2006လပြည်တံချမှတ်ခံထားရတာပါ။အဲ့ဒီစီရင်ချက်ဟာဖိလစ်ပိုင်နိုင်ငံမှာလူကြိုက်များတဲ့သမ္မတဒူတက်ရဲ့အနာရှင်ဆန်တဲ့အုပ်ချုပ်မှုမှာဒီမိုကရေစီနဲ့လွတ်လပ်မှုတွေဆောင်ရွက်မှုတရားဖြင့်အများကရှိမြင်ကြပါတယ်။ရဇာကတော့အမခန်နဲ့တန်လွတ်လာပါတယ်။ရဇာအနေနဲ့တရားရုံးမှာအခုနောက်ဆုံးရင်ဆိုင်နေရတဲ့မှုကတော့နိုင်ငံခြားကယင်းနှိမ့်ညွှန်တဲ့သူတွေထည့်ဝင်ထားတဲ့ငွေတွေကိုခွန်ပေးဆောင်တဲ့နေရာမှာပေါ်ပြဖို့ပြောကြားခဲ့တဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်။နောက်ပိုင်းမှာလုံခြုံရေးအကြောင်းပြချက်နဲ့ဒုမရဲ့သတင်းဌာနလုပ်ငန်းလိုက်စင်လိုက်အသိခံလိုက်ရပါတယ်။မကြသေးခင်က VOA ရဲ့မိခင်ဌာနဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာ USAGN US Agency for Global Media အကြီးအကဲဖြစ်ခန့်တောင်ပေးခံရသူကဆွေရရမုံဝင်နဲ့ဖွဲ့ထားတဲ့နေပညာဖွံ့ဖြိုးတိုးတက်ရေးနဲ့ကမ္ဘာတစ်ဝှမ်းအင်တာနက်လူလုခွင့်ဆိုင်ရာဌာနကိုကြီးကြပ်မဲ့သူခံထားမဲ့အစီအစဉ်ကိုအမေရိကန်ယူကန်တရားရုံးကအင်္ဂါနေ့မှာတင်ပြလိုက်ပါတယ်။ USAGN အကြီးအကဲ Michael Pat အနေနဲ့သူ့ရဲ့ကြီးကြပ်မှုအောက်မှာရှိနေတဲ့ရခိုင်ရှိနေတဲ့ Open Technology Fund ရဲ့အကြီးအကဲတွေနေရာမှာစာတို့ခန့်အပ်ဖို့ခွင့်ပြုထားတဲ့အောက်တရားရုံးရဲ့ဆုံးဖြတ်ချက်ကိုယူကန်တရားရုံးကပယ်ချလိုက်တာဖြစ်ပါတယ်။ယူကန်တရားရုံးရဲ့ဆုံးဖြတ်ချက်ဟာယာယီတာဖြစ်ပြီး Michael Pat အနေနဲ့ Open Technology Fund ရဲ့အုပ်ချုပ်ရေးဘုတ်အဖွဲ့ကိုဘလို့ပြုပြင်ပြောင်းလဲမလဲဆိုတာစောင့်ကြည့်အောင်မှာဖြစ်ပါတယ်။ဒါပေမဲ့လက်တလောဒီကိစ္စကိုအမှုရင်ဆိုင်နေတဲ့ဖြစ်တာကြောင့် Open Technology Fund အရင်ဘုတ်အဖွဲ့ကိုတရားရုံးကပြန်တောင်းပေးလိုက်တဲ့သဘောတည်းရောက်နေပါတယ်။အခုတရားရုံးရဲ့ဆုံးဖြတ်ချက်ဟာ Michael Pat အနေနဲ့ဇွန်လမှာရာယူလက်ခံရယူပြီးတဲ့နောက် USAGN ကိုထိန်းချုပ်နိုင်မှုလှုံ့ဆော်လာတဲ့အထက်ကဥပဒေကြောင်းအရပထမဆုံးအရေးနိုင်သွားတဲ့ကိစ္စလည်းဖြစ်ပါတယ်။ သူတို့ကိုယာရုကနေဖယ်ရှားမဲ့မကက်ပတ်ရဲ့အစီအစဉ်ကိုလက်ရှိ Open Technology Fan ဘုတ်ဖွဲ့ဝင်ရဲ့ရှင်းထားချက်ကိုအမေရိကန်ခံရသူကြီး Barrett Howard ကအခုလအစောပိုင်းမှာပယ်ချခဲ့တာပါကြာသပတေးနေ့မနက်ခင်းသတင်းတွေကိုမဲအင်ဂျင်နိုင်တဲ့အတူကျွန်တော်မျိုးစဆိုင်တင်ဆက်ခဲ့တာပါ။အခုချိန်ကစပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာမျိုးရည်စီကိုဆေလွတ်ထားတဲ့ပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေကိုပြည်ထောင်စုအစိုးရကအ мян ဆုံးပြရုပ်သိမ်းပေးဖို့အဓိကမြို့ကြီး15မြို့ကမြို့တော်ဝင်တွေတောင်းဆိုလိုက်ကြတဲ့သတင်းကိုဆက်ပြီးတော့တင်ပြပါမယ်။ကျွန်မဆွမ်းမြမော်မှာဝါရှင်တန် DC မြို့တော်ဝန်မြူရီယယ်ဘောက်ဇာလော့စ်အန်ဂျလိစ်မြို့တော်ဝန်အဲရစ်ဂါဆက်တီအတ္လန်တာမြို့တော်ဝန်ကီရှာလန့်စ်ဘော့တမ်စ်ရှီကာဂိုမြို့တော်ဝန်လော်ရီလိုက်ဖော့စ်နဲ့ပေါ့တလန်မြို့တော်ဝန်တက်ထဝီလာတို့ပါဝင်တဲ့မြို့တော်ဝန်15ယောက်ကနိုင်ငံတော်ရှေ့နေချုပ်ဝီလျံဘားနဲ့ပြည်ရင်းလုံခြုံရေးဝန်ကြီးဌာနယာယီဝန်ကြီးချက်ဝော့ဖ်တို့စီကိုအင်္ဂါနေ့တုန်းကစာရေးတာပေးပို့ခဲ့ကြတာပါပြည်ထောင်စုအစိုးရကအမေရိကန်မျိုးရည်စီကိုသူ့သဘောနဲ့သူတက်တွေဆေလွတ်တာမျိုးအရင်ဘယ်တော့မှမရှိခဲ့ကြောင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအကာအကွယ်ပေးထားတဲ့အခွင့်အရေးတွေကိုချိုးဖောက်တာဖြစ်တယ်လို့မြို့တော်ဝန်တွေရဲ့စာထဲမှာရေးသားထားပါတယ်မြို့တော်ဝန်ရှိသူတွေနဲ့မတိုင်ပင်ပဲနောက်မှတစ်ဖက်သက်တက်တွေဆေလွတ်တာမဟုတ်ဘူးလဲတောင်းဆိုထားကြပါတယ်Oregon ပြည်နယ် Portland မြို့မှာဖြစ်နေတဲ့အခြေအနေကပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေကြောင့်ပိုဆိုးနေတယ်လို့ပြောဆိုမှုတွေရှိနေချိန်မှာအခုလိုမျိုးမြို့တော်ဝန်တွေကနိုင်ငံတော်ရှေ့နေချုပ်နဲ့ပြည်တွင်းလုံခြုံရေးဌာနဝန်ကြီးစီကိုစာရေးသားတောင်းဆိုခဲ့ကြတာပါရဲလက်ချက်နဲ့လူမဲအမျိုးသား George Floyd တိဆုံးခဲ့ရတဲ့အပေါ်ဆန္ဒပြမှုတွေစတင်ခဲ့တဲ့မေလကုန်ပိုင်းတွေက Portland မြို့မှာဆန္ဒပြနေကြတာပါဆန္ဒပြမှုတွေကိုနှိမ်နှင်းဖို့ဆိုပြီး July လဆန်းမှာပြည်ထောင်စုလုံခြုံရေးတပ်ဖွဲ့တွေကိုဆေးလွတ်ခဲ့ပြီးတဲ့နောက်အခြေအနေပို့ပြီးတော့တင်ပါခဲ့ပါတယ်။ဆန္ဒပြသူတွေအပေါ်လုံခြုံရေးတွေကကြမ်းကြမ်းတမ်းတမ်းကင်တွေတုံ့ပြန်ခဲ့သလိုဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားထိတိုက်တွေးမှုတွေဖြစ်နေပါတယ်။ရဲတွေရဲ့ရက်ဆက်ကြမ်းတမ်းတဲ့လုပ်ရက်နဲ့အသားအရခွဲခြားဆောင်ရွက်မှုတွေကိုကန့်ကွက်ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားဗုဒ္ဓဟူးနေ့လင်းအားကြီးအချိန်အထိအပြတ်အလန့်ကြမ်းဖက်မှုတွေဖြစ်နေတာပါ။ငင်းငင်းချမ်းချမ်းဆန္ဒပြကြတာကိုလက်ခံနေတဲ့ထိခိုက်ပျက်စီးအောင်လုပ်နေတာကိုဆက်ပြီးအရေးယူဆောင်ရွက်သွားမယ်လို့ပြည်ရင်းလုံခြုံရေးယာယီဝန်ကြီး Chad Wolf ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ
် My message is very simple. If you're looking to peacefully protest in Portland, the department respects your right to do so.Please do so away from the violent activity.
အခွင့်အရေးရှိတဲ့အချိန် Portland မြို့မှာငင်းငင်းချမ်းချမ်းဆန္ဒပြမယ်ဆိုရင်လက်ခံပေးမယ်။တရားရုံးသားမှာညှာစင်ဖြစ်နေတဲ့အကြမ်းဖက်မှုတွေမှာပါပြီးပြည်ထောင်စုအစိုးရပိုင်းအဆောက်အဦတွေတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုထိခိုက်အောင်လုပ်ရင်တော့သူတို့ဘက်ကနောက်ဆုံးမှာမဟုတ်ဘူးလို့ဝန်ကြီး Wolf ကပြောသွားတာပါ။အခုလို Portland မြို့မှာအခြေအနေတင်းမာနေချိန်မှာသူတို့မျိုးတွေကိုတမရ Trump ကပြည်ထောင်စုလုံခြုံရေးတပ်ဖွဲ့တွေဆင်းလွှတ်လာရင်ဒီတိုင်းငြိမ်းချမ်းနေမှာမဟုတ်ဘူးလို့မျိုးတော်ဝန်တချို့ကပြောကြားထားကြပါတယ်။ New York မျိုးတော်ဝန် Bill de Blasio ကတရားစွဲမယ်လို့သတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ်။
It's totally backfired. It's totally made things worse. It's created a huge amount of pain and confusion and anger in that community.
အခြေအနေကပိုရောင်ဆိုးသွားစေပါတယ်။လူပိုတာဝိုင်းထဲမှာနှာကျင်ဒေါသထွက်မှုတွေ၊မရေရာမှုတွေဖြစ်စေပါတယ်။ဒေသခံတာဝန်ရှိသူတွေကန့်ကြွယ်နေတဲ့ကိစ္စကိုပြည်ထောင်စုအစိုးရကဝင်ပါတော့အခြေအနေပိုဆိုးစေပါတယ်။တကယ်လို့နယူးယောက်ကိုအခုလိုတက်တွေလွတ်ခဲ့ရင်တရားရုံးမှာစိန်ခေါ်သွားမယ်လို့မျိုးတော်ဝန်ဒက်ပလစီကိုပြောကြားသွားတာပါ။George Floyd တိဆုံးခဲ့ရပြီးတဲ့နောက်ဆန္ဒပြပွဲတွေဆက်ရှိနေတဲ့ New York, Philadelphia, Chicago နဲ့တခြားမြို့တွေစီပြည်ထောင်စုတပ်တွေဆေလွတ်နှိမ်နှင်းမယ်လို့သမ္မတ Trump ကပြောထားတာပါပြည်ထောင်စုလုံခြုံရေးတပ်ဖွဲ့တွေရောက်လာတဲ့အတွက်အရက်သားတွေနဲ့ဒေသခံလုံခြုံရေးတာဝန်ရှိသူတွေအပေါ်အကြမ်းဖက်အန္တရာယ်ချရောက်နိုင်ချေပိုများတယ်လို့မြို့တော်ဝန်15ယောက်ကနိုင်ငံတော်ရှေ့နေချုပ်နဲ့ပြည်တွင်းလုံခြုံရေးဝန်ကြီးတို့စီကိုပေးပို့တဲ့စာရဲမှာပြောကြားထားကြပါတယ်ကျွန်မအစမြန်ပါပါရှင
် VOE American တိုင်းရင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမထွန်ပါ2020ပြည်နှစ် American သမ္မတရွေးကောက်ပွဲမှာ Democratic Party သမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်ဖို့တည်ကြနေသူ Joe Biden ရဲ့နိုင်ငံခြားရေးမူဝါဒအကြောင်းစီဒီဆိုင်သတင်းပြဖို့ထားတာကိုတင်ပြပေးပါမယ်ဒုတိယသမ္မတဟောင်း Joe Biden ကသူသမ္မတဖြစ်လာရင်ညော့ Atlantic စာချုပ်အဖွဲ့ NATO မဟာမိတ်အဖွဲ့နဲ့ဆက်ဆံရေးပိုခိုင်မြင့်အောင်လုပ်မယ်လို့ပြောပြီးသမ္မတ Donald Trump နောက်တစ်ကြိမ်အနိုင်ထက်ရမယ်ဆိုရင်တော့ NATO အဖွဲ့ကြီးရှင်းတဲ့နိုင်မှာမဟုတ်တော့ဘူးလို့ပြောပါတယ် Joe Biden ကနိုင်ငံတကာစင်ပြစ်နဲ့ရင်းနှီးကြွမ်းဝင်ပြည်သူတယောက်ဖြစ်ပါတယ် NATO မဟာမိတ်အဖွဲ့နဲ့တခြားနိုင်ငံစုံမဟာမိတ်အဖွဲ့တွေကို American နိုင်ငံရဲ့အမျိုးသားလုံခြုံရေးရဲ့တောက်တိုင်တွေအဖြစ်သဘောထားသူလည်းဖြစ်ပါတယ် Biden က2009ခုနှစ်က2019ခုနှစ်အထိသမ္မတ Barack Obama လက်အောက်မှာဒုတိယသမ္မတတာဝန်ယူခဲ့သူလည်းဖြစ်ပါတယ်
I will support and defend the Constitution of the United States.
ဒုတိယသမ္မတတော်ဝင်မျိုးရင်ဂျိုးဘိုင်ဒန်က1993ခုနှစ်က2009ခုနှစ်အထိဒလဝဲပြည်နယ်အထက်လွှတ်တော်အမှဖြစ်ခဲ့ပြီးအထက်လွှတ်တော်ကဩဇာကြီးမားတဲ့နိုင်ငံသားဆက်ဆံရေးကော်မတီမှဥက္ကဋ္ဌနှစ်ကြိမ်လုပ်ခဲ့ဖူးပါတယ်
။ But Europe cannot stay united without the United States.
American တို့မပါဘဲဥရောပတိုင်းမညီညွတ်နိုင်ပါဘူး။လို့ပြောသွားတာပါဒါပေမဲ့2020ပြည်နှစ်ရွေးကောက်ပွဲမှာ Phoenix ပြိုင်မဲ့ Republican သမ္မတဒေါ်နယ်ထရမ့်ကတော့2016ရွေးကောက်ပွဲမဲဆွယ်တုန်းကနေတိုးဘက်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့သူဖြစ်ပါတယ်အဲ့ဒီအချိန်မှာဒုတိယသမ္မတအဖြစ်ကအနာယူခံနေဂျိုးဘိုင်ဒန်က Baltic နိုင်ငံတွေတိုက်ခိုက်ခံရရင် American ကအကာအကွယ်ပေးမယ်ဆိုပြီးအမခံခဲ့ရပါသေးတယ
် I want to make it clear
Baltic နိုင်ငံတွေကပြည်သူပြည်သားအလုံးကိုကျွန်တော်ရှင်းရှင်းပဲပြောချင်ပါတယ်။နေတိုးနိုင်ငံတနိုင်ငံအတိုက်ခံရရင်နေတိုးဖွဲ့ဝင်နိုင်ငံအလုံးကကူညီတိုက်ခိုက်ပေးမယ်ဆိုရဲနေတိုးစာချုပ် Article 95ကို American ပြည်ထောင်စုကလိုက်နာပါမယ်လို့ကတိပြုထားပါတယ်။ Trump သမ္မတဖြစ်လာတော့နေတိုးအဖွဲ့အတွက် American တို့ငွေကြေးကုန်ကျခံနေရတာကိုထက်ကတလဲလဲပြောနေရှိပါတယ်။ဂျာမနီနဲ့တခြားအဖွဲ့ဝင်နိုင်ငံတွေကနိုင်ငံရဲ့ GDP ရဲ့နှစ်ရာခိုင်နှုန်းကိုတည်တူအဖွဲ့တွေအပြည့်အဝမထည့်ဝင်ဘူးဆိုပြီးသူကထောက်ပြပါတယ
်။ You know the United States is a very
American ဒီတော့ဒီကတည်တူအဖွဲ့ရဲ့အဓိကအဖွဲ့ဝင်ပါ။ဗန်နိုင်ငံတက်မဆိုကျွန်တော်တို့ကဝေချင်းပုံထည့်ဝင်တာဖြစ်ပြီးကြာလာပါပြီ။ကျွန်တော်တို့ကဥရောပကိုကာကွယ်ပေးထားပေမဲ့ဥရောပကကုန်သွယ်ရေးလိုကိစ္စမျိုးမှာ American နိုင်ငံပေါ်အသာစီးရယူထားတာဝန်ဝင်စရာတော့မရှိပါဘူး။စီရေးမာမိတ်အဖွဲ့တွေဟာအမေရိကန်မျိုးသားလူကြုံရေးအတွက်အရေးကြီးတယ်ဆိုတာကိုမယုံကြည်တဲ့သမ္မတတွေနဲ့ Harry Truman ပြည်ရင် Trump ကဒုတိယမြောက်သမ္မတလို့နီတူးဆိုင်ရာအမေရိကန်သံတမန်ကြီးအောင် Ivo Dalda ကပြောပါတယ်
He has made it clear frequently that
ဒီဘာသာကလုံနေတာတွေကလုံလုံလောက်လောက်မရှိဘူးဆိုပြီးသူကထင်းနေရုံနဲ့မကဘူးဒီအဖွဲ့ရဲ့အမေရိကန်တို့မပါချင်တော့မဲ့အခြေရောက်လာပြီလို့လည်းသူကပြောနေပါတယ်ဒီရှိတော့ကမဟာမိတ်အဖွဲ့ကြီးကိုထိခိုက်စေပါတယ်ဒီဘာသာကလည်းငါတို့အမေရိကန်နိုင်ငံကိုတကယ်လဲယုံကြည်အားကိုးရမှာလားဆိုပြီးမေးလာပါတယ်လို့ပြောပါတယ်ဂျိုးဘိုင်ဒန်လက်ထက်ချစ်သုံးလာနိုင်တဲ့နေတူးဆိုင်ရာမူဝါဒကိုလိလာသုံးသပ်သူဘရက်လီဘောင်းမန်ကအခုလိုတွေးဆပြောပါတယ
် You will see continued emphasis on encouraging our European
ယူရိုပါနဲ့နေတူးမဟာမိတ်တွေကိုအခွင့်အရေးနဲ့ကာကွယ်ရေးအတွက်ပြင်လျော်တဲ့ရည်ရည်မြတ်မြတ်မှုတွေလုပ်ပါလို့သူကဆက်ပြီးတိုက်တွန်းအားပေးနေပါလိမ့်မယ်ဂျိုးဘိုင်ဒန်ကသမ္မတဖြစ်လာရင်ဒီတူအဖွဲ့ကြီးပေါ်ထားတဲ့သဘောထားကအခုဆိုရနဲ့မတူပဲလုံလုံလရာလရာပြောင်းလဲသွားလိမ့်မယ်လို့လေးလာသုံးသက်သူဒါလ်ဒါကိုဘောင်းမန်ကပါခမန်းထားပါရယ်ခင်ကျွန်တော်ရမတော်ပ
ါကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေသလောက်တခါတုန်းကျန်းမာရေးဆိုင်ရာကာကွယ်ရေးဝန်ဆောင်တဲ့ပစ္စည်းတွေစွန့်ပစ်နေတာလဲတိုးများလာနေတာကြောင့်ကမ္ဘာပတ်ဝန်းကျင်ကိုဆူဆူရွာရွာထိခိုက်စေနိုင်တဲ့အပေါ်မှာပတ်ဝန်းကျင်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်အချိန်ကောင်းနေစေ COVID-19 ရောဂါကိုကာကွယ်ရမှာသဘာဝအလျောက်ဆွေးမြေ့နိုင်တဲ့ plastic မပါတဲ့မျက်နှာဖုံးတွေကအစပြန်သုံးနိုင်တဲ့မျက်နှာဖုံးတွေအထိစွန့်ပစ်ပစ္စည်းတွေအရေးရေရှည်အတွက်အပြေရှားဖို့ဗြိတိန်မှာရှိတဲ့ကုမ္ပဏီတွေကနီလန်းရှာဖွေနေကြတဲ့အကြောင်း VOA သတင်းတောက်မာရီမာဂျယ်လိုပြဖို့ထားတဲ့သတင်းလွှာကိုပြောပြပေးပါမယ်ကျွန်မခွာညိုပါရှင်လမ်းတွေပေါ်နဲ့အမှိုက်ပုံးတွေထဲမှာစွန့်ပစ်ထားတဲ့ plastic လက်အိတ်တွေကိုတွေ့မြင်နေရတာက COVID-19 ကပ်ရောဂါဖြစ်နေစေဆိုတာကိုသတိပေးနေသလိုပါပဲအစိုးရတွေကလည်းပြည်သူတွေကိုကာကွယ်ဖို့ကြိုးစားတဲ့အနေနဲ့တကူရေးကာကွယ်ရေးသုံးခွစုံနဲ့ပစ္စည်းတွေတိုးပြီးထုတ်ကြဖို့တောင်းဆိုနေတာကြောင့်လည်းစပွားတိုးများလာနေတာပ
ါ I think all of us are very aware of this massive ramp up in plastic production that really is in the name of COVID-19
COVID-19 ဆိုတဲ့နာမည်အောက်မှာတကယ်ကိုပဲ plastic ပစ္စည်းထုတ်လုပ်မှုဟာအကြီးအကျယ်တိုးလာနေတာရှင်တို့ကျမတို့အားလုံးကောင်းကောင်းသိကြပါလေအဲ့ဒီအထက်မှာအဓိကကတော့ plastic မျက်နှာအကာကိုဖန်တီးထုတ်လုပ်သုံးဆွဲခဲ့တာပါပဲလို့ A Plastic Planet Company ပူးတွဲတည်ထောင်သူ Cyan Sutherland ကပြောပါတယ်။ Plastic Planet အဖွဲ့ရဲ့အဆိုအရ February လနောက်ပိုင်းကစလို့ April လလည်းအထိလူနာတွေနဲ့ဓာတ်ရိုက်ထိတွေ့နေရတဲ့ကျန်းမာရေးဝန်ထမ်းတွေသုံးဖို့ Britain ကိုပို့ပေးရတဲ့တကူရေးကာကွယ်ရေးသုံးပစ္စည်းတွေဟာတန်ပေါင်း950ရှိတယ်လို့ဆိုပါတယ
် Single use ripped off put in the bin exists forever
and တော့ဘီရှော့ပလိုက်တာတွေကမိရှုပ်ဖြစ်စီတာမဟုတ်ရင်ကဘာတည်တည်ရွရှိနေတော့မှာပါဒါကိုကျမတို့ကသဘာဝပတ်ဝန်းကျင်ကိုမထိခိုက်စေမယ့်အရာမျိုးနဲ့အစားထိုးနိုင်ဖို့လိုပါတယ်လို့သူကဆက်ပြောပါတယ်အခုတော့တာရှေခံကုန်ပစ္စည်းထုတ်ပိုးလုပ်ငန်း Rebrands ကုမ္ပဏီက plastic မဟုတ်တဲ့တကူရေးကာကွယ်ရေးပစ္စည်းတွေကိုဇွန်လဆန်းကစပြီးသတင်းတစ်ပတ်ကိုတသန်းနှုန်းထုတ်လုပ်ပေးခဲ့ပါတယ်။ EM Bates က Rebrands ကုမ္ပဏီပူးတွဲတည်ထောင်တာ
So the visor, the clear part is made of wood pulp. made from trees. It's incredible that it's clear.
ဒီပစ္စည်းတစ်ခုလုံးကဆွေးမြေ့ပြီးတော့မြေစီဖြစ်သွားနိုင်ပါတယ်။မျက်နှာအကာရဲ့အကြည်လွာကိုစစ်ပင်တွေကထုတ်တဲ့စစ်သားပြော့ဘက်ကနေထုတ်လုပ်ပါတယ်။မယုံကြည်နိုင်လောက်အောင်ကိုကြည့်လိုက်ပါတယ်။ဒါကတော့ဂတ်ထူပြားတွေကနေထုတ်တာပါ။ဒီဒီဇိုင်းကိုလည်းရှင်းနိုင်သမျှရှင်းအောင်လုပ်ထားပါတယ်။ဒါကြောင့်အထုပ်ထဲကထုတ်ပြီးလိုက်တာနဲ့တခြားဘာမှဟိုဟာဒီဟာလျှောက်ပြီးတော့ဆက်နေတက်နေကြမလို့ပဲ။ဒီလိုချိတ်ပြီးခေါင်းပေါ်ဆွတ်လိုက်ရုံပါပဲလို့သူကပြောတာပါ။သူတို့ကုမ္ပဏီကစေးရုံသုံးခွေရုံနဲ့လက်အိတ်တွေကိုလည်းထုတ်ဖို့ရှိပါတယ်။ Rebrands လို့ပါပဲ VP195 အမျိုးအစားပြန်သုံးလို့ရတဲ့မျက်နှာကားတွေထုတ်တဲ့ British အခြေစိုက် Ocean View အပါအဝင်တခြားကုမ္ပဏီတွေကလည်းကျန်းမာရေးအတွက်ရေရှည်ခံမဲ့အကာအကွယ်သုံးပစ္စည်းတွေထုတ်နိုင်ဖို့တတ်နိုင်တဲ့ဘက်ကစူးစမ်းနေကြပါတယ်။ဒီမျက်နှာကားဟာအလွှာ3ထပ်ပါပြီးအချိန်30ပြန်ပြီးတော့လျှော်သုံးနိုင်တယ်လို့လည်းဆိုပါတယ
် So many of these masks are disposable. You can wear them for one day and have you put in the bin just seems
Nicole McDermott က Ocean View ထုတ်လို့ရရရှိပါဒီနှာခေါင်းစည်းတွေဟာတစ်ခါသုံးတွေသုံးပြီးအမိုက်ပုံနဲ့ထည့်ရမယ်ဆိုတာတွေးမိရင်အာရုံနှောက်စရာကောင်းပါတယ်ကျမတို့ထုတ်ကုန်အတွက်အဓိကစဉ်းစားချက်ကစွန့်ပစ်ပြီးရင်မပြတ်မစီအကြကြီးရှိနေမယ်ဟာမျိုးမဟုတ်ပါဘူးလို့သူကပြောတာပါ2018ခုနှစ်ကုလသမဂ္ဂရဲ့အစီအရင်ခန်းစာအရသမုဒ္ဒရာထဲမှာနှစ်စဉ်ပလတ်စတစ်စွန့်ပစ်ပစ္စည်းတွေဟာတန်ချိန်73သန်းလောက်ရှိနေတဲ့အကြောင်းခန့်မှန်းထားတဲ့အထက်အခုဆိုရင်စွန့်ပစ်ထားတဲ့ကျန်းမာရေးဆိုင်ရာတကူရေသုံးအကာအကွယ်ပစ္စည်းတွေကထပ်ပြီးတိုးလာနိုင်ခြင်းရှိနေပါတယ်ရှင်ကျမခွာညိုပ
ါကမ္ဘာသမုဒ္ဒရာနဲ့ပင်လယ်တွေထဲမှာသက်ရှိတွေအတွက်ချင်းချောက်မှုပိုများလာတဲ့အကြောင်းဗီအိုရဲ့သတင်းတောက် Arish Araba City ရဲ့သတင်းဆောင်ပါကိုပြောပြပေးပါမယ်ရှင်ကျမသင်ကြီးထိုက်ပါရေရုပ်ပူနွေးလာတာကြောင့်ငါးပေါက်ကလေးတွေနဲ့ငါးသားလောင်းတွေအတွက်အန္တရာယ်ရှိလာသလိုအသစ်တွေရှိတဲ့ပင်လယ်ရင်ညှိမျိုးစိတ်ဟာဆိုရင်လေပစိဖိတ်သမုဒ္ဒရာထဲကသက်ရှိတွေအတွက်အသက်ရှူချက်စီတယ်လို့သိပ္ပံပညာရှင်များကပြောပါတယ
် I think what makes this really concerning is that it's very
ဒါမျိုးကရှာရှာပါပါမှုသိပြီးတော့စွန့်ရင်စရာဖြစ်တယ်လို့ယူဆတဲ့အကြောင်းမျိုးပွားလွန်းတဲ့မျိုးစိတ်တစ်ခုလို့ဖြစ်တာကြောင့်လဲမဖြစ်မနေလေ့လာဖို့ဖြစ်လာရတယ်လို့ဟာဝိုင်ယီတက္ကသိုလ်ကပင်လယ်ရင်ညှိလေ့လာရင်မှုအလစ်စင်ရှာဝတ်ကပြောဆိုခဲ့တာပါအစိုးရရဲ့သမုဒ္ဒရာနဲ့လေဒုစီမံခန့်ခွဲရေးဌာန NOAA ကသိပ္ပံပညာရှင်တွေကတခါမှမတွေ့ဘူးသေးတဲ့ရေမှော်တစ်မျိုးကို2016ခုနှစ်မှာတွေ့ရှိခဲ့တာလို့သူမကဆက်ပြောပါတယ်
This is a nuisance seaweed.
ရှာပါပီစိတ်ကတိကအောက်ဖြစ်เสียကောင်းနဲ့ဒီပင်လေရေမှော်ပင်အတွက်နာမည်တောင်ရှိသေးပါဘူးတဲ့ဒီရေမှော်ပင်နဲ့ပတ်သက်ပြီးဘာမှမသိရသေးသလိုဘေကနေရောက်လာတယ်ဆိုတာလည်းမသိရသေးဘူးလို့ပြောသွားပါတယ်ဒီရေမှော်ပင်တက်က2019ခုနှစ်မှာပင်လေကြောက်တန်းတွေမှာရောက်နေပြီလို့လည်းရှာဝတ်ကပြောပါတယ်NOAA က Randall Kosicki ကလည်းဒီအချက်ကိုသတိပေးပါတယ
်။ Something like this got back to Waikiki.
Hawaii ကျွန်းမကြီးမှာပဲဖြစ်ဖြစ်တခြားကျွန်းတွေမှာပဲဖြစ်ဖြစ်ဒီရေမော်တွေရောက်သွားရင်တဘာဝပဝန်းကျင်ပျက်စီးမှုရောစီးပွားရေးထိခိုက်မှုရောဖြစ်နိုင်ပါတယ်တဲ့။ခီးသွားလုပ်ငန်းလုပ်တဲ့ပင်လယ်ကြောက်တန်းတွေမှာဒီလိုရေမော်တွေဖုံးလွှမ်းသွားရင်အကျိုးဆက်တွေရှိလာမှာကိုလည်းသူကထောက်ပြပါတယ်။ဒီမျိုးစိတ်တဲ့ရေမော်တွေပြန့်နှံ့တာကိုမထိန်ချုပ်နိုင်ရင်ခီးသွားလုပ်ငန်းကပြည်နယ်ဝင်ငွေရဲ့လေးပုံတစ်ပုံရနေတဲ့ဟာဝိုင်အတွက်ရိုက်ခတ်မှုကြီးဖြစ်လာနိုင်ပါတယ်။တချိန်တည်းမှာပဲအရှေ့အာဖရိကဆီရှယ်ကျွန်းစုတဝိုက်မှာရေအပူချိန်ညင့်တက်လာနေပါတယ်။ Helmholtz Studies နာစင်တာကပေါင်ပေါက်ခHans Otto Potnaga
The reason for them being sensitive
အပူချိန်ကြောင့်အောက်ဆီဂျင်ရော့ကျသွားစေပြီးငါးရီအသက်ရှင်ရေးချင်းချောက်မှုဖြစ်လာနေတယ်လို့ပြောဆိုသွားတာပါအပူချိန်ညစ်လာတာကြောင့်သားပေါက်ဖို့အတွက်ရေဓုအေးတဲ့နေရာတွေကိုငါးရီမဖြစ်မနေရွှေ့ပြောင်းသွားကြတာကစိုးရိမ်စရာဖြစ်တယ်လို့လည်းပေါင်ပေါက်ခ Potnaga ပြောပါတယ
် The species would have toMove out of this area.
ဒီလိုမျိုးစိတ်တွေကဒီဒေသကနေရွှေ့ပြီးအစာပိုးတဲ့နေရာလိုမျိုးပိုပြီးအဆင်ပြေမဲ့နေရာတွေကိုရှာဖွေလာနိုင်တယ်လို့ပြောသွားတာပါ။ရိုက်ခတ်တရားမှုအများဆုံးမျိုးစိတ်တွေထဲမှာအမေရိကန်ငါးလုံငန်းရဲ့အဓိကဖြစ်တဲ့ Alaskan Pollock ငါးမျိုးတွေလည်းပါဝင်ပါတယ်ရှင်။ကျွန်မသင်ဒီထိုက်ပါ
။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှုVOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ထည့်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ရမဲနိုဝင်ဘာလတဲ့ကျင်းပမဲ့ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးရေးလုပ်ငန်းတွေကို COVID-19 ကပ်ရောဂါကာလထုတ်ပြန်ချက်တွေနဲ့အညီခွင့်ပြုသွားဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။နိုဝင်ဘာ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာရှင်ပြန်ကြမဲ့နိုင်ငံရေးပါတီတွေစည်းရုံးလှုပ်ရှားခွင့်ပြုမှာဖြစ်ပေမဲ့ကျန်းမာရေးအတွက်သတ်မှတ်ချက်တွေနဲ့အညီသာလုပ်ကိုင်ခွင့်ပြုမှာဖြစ်တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောပါရယ်။ရွေးကောက်ပွဲလုပ်ငန်းစဉ်မှာကျန်းမာရေးအစီအမံတွေနဲ့အညီဆောင်ရွက်ဖို့တာဝန်ရှိသူတွေကအကြံပြုထားတယ်လို့လည်းကျန်းမာရေးဦးစီးဌာနပြန်ကြားရေးတာဝန်ခံဒေါက်တာတန်းနိုင်ဆိုးကပြောပါတယ
်ဒီလုပ်ငန်းစဉ်တစ်ခုလုံးကိုကျွန်တော်ကဒီ COVID ဒီ situation နဲ့ပတ်သက်ပြီးတော့တိုက်နာမယ့်အခြေခံမူတွေပေါ့အခြေခံမူကတော့ခုနပြောတဲ့ဒီ social distancing ကတော့အဓိကပေါ့နော်6ပြီခွာရရှိနေတဲ့ခါကျရင် mask တက်ရင်လက်ကို70%ကြာဆေးနေမှာနော်ဒီလူစုလူဝေးမဖြစ်သေးဘူးကွာဒီအခြေခံမူသဘောတရားတွေနဲ့ခုနပြောတဲ့ရေကောက်ပွဲလုပ်ငန်းနဲ့ပတ်သက်ပြီးတဲ့ခါကျတော့ဘယ်လိုပေါ့နော်ဟိုဆောင်ရမယ်ဆိုတော့ကျွန်တော်အကြံပြုသေးတာကိုရက်ကဆိုသူ simulation နဲ့လုပ်ပြတယ်ကျွန်တော်တော့ကြည့်ရပေါ့နော်ပြန်ပြန်နဲ့ပြီးရင်တော့သူကလည်းဒီဟာနဲ့ပတ်သက်ပြီးတော့နိုင်ငံတကာအဖွဲ့အစည်းတစ်ခုပေါ့နော်ဆိုတော့ I trust တာပါအဲ့လိုအဖွဲ့အစည်းတစ်ခုကနေပြီးတော့တောက်လျှောက်တွေနဲ့ပတ်သက်ပြီးတော့ပေါ့နော်စိတ်ဆန်ဆဲအင်ဂျင်ပေါ့ဒါဖြစ်ဖို့အတွက်ကိုလုပ်ပြီးနေရှိတယ်ပေါ့နော်ပူညီပေးတဲ့အားအပိုင်းနေလည်းရှိတယ
်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တဦးကတော့အသေးစိတ်လမ်းညွှန်ချက်တွေထုတ်တဲ့အခါအရင်ရွေးကောက်ပွဲကာလတွေလိုမဟုတ်ပဲလူစုလူဝေးနဲ့ပဲဆွဲစည်းရုံးတာမျိုးတွေကိုကန့်သတ်မဲ့အချက်တွေပါဝင်မယ်လို့မျှော်လင့်ထားကြောင်းပြောပါတယ်ကျန်းမာရေးဝန်ကြီးဌာနရဲ့အကြံပြုချက်အပေါ်အခြေခံပြီးလမ်းညွှန်ချက်တွေထုတ်ပြန်သွားမယ်လို့လည်းပြောပါတယ်ကျန်းမာရေးပညာရှင်တွေကတော့ကပ်ရောဂါကူးစက်မှုတွေကိုတားဆီးထိန်းချုပ်နိုင်အောင်လူစုလူဝေးရှောင်ဖို့နှာခေါင်းစည်းအကာအကွယ်တွေဝတ်ဆင်ဖို့လက်ကိုမှန်မှန်ဆေးကြဖို့တိုက်တွန်းထားပါတယ်နိုင်ငံရေးပါတီတွေကတော့ကပ်ရောဂါကာလကန့်သတ်မှုတွေကြောင့်ကျင်းပမဲ့ရွေးကောက်ပွဲမှာရင်ဆိုင်ရမဲ့စိန်ခေါ်မှုတွေအပေါ်ဆိုရင်နေပါတယ်ဒီနေ့မှာပါတီသစ်တစ်ခုအဖြစ်ပထမဆုံးကြိမ်ရွေးကောက်ပွဲဝင်မဲ့ပြည်သူ့ရှေ့ဆောင်ပါတီပြည်သုံးလုံးပါတီရဲ့ဒုဥက္ကဋ္ဌဦးမြင့်မောင်ထွန်းကတော့ကန့်တက်ချက်တွေကြောင့်အွန်လိုင်းဆက်သွယ်မှုကိုအားကိုးနေရတာကြောင့်အခက်အခဲတွေကြုံနေရတယ်လို့ပြောပါတယ်
။ဒါဆက်မှာကနေပြီးတော့နိုဘာလပထမပါတီတောင်းနေရေးကာလပေါ့နော်။ဒီကနေ့မှမှကျွန်တော်တို့ကလူနဲ့ဖြည့်ပြုတ်မှုပိုင်းမှာဒီကာလဒီထိချုပ်တဲ့ကာလလိုပဲလုပ်နေရရင်တော့ကျွန်တော်အများကြီးခက်ခဲရှိမယ်။ဟုတ်တယ်ကျွန်တော်တို့ကဒီကိုဗစ်မဖြစ်ခင်ဘာမှကျွန်တော်ရက်သိမရလိုက်ဘူးကျွန်တော်တို့ကဒီလိုစီဝင်ရလေအဲဒီကိုဗစ်ကာလဆိုတော့ပိုဆိုးတော့ဗောဗျာပြည်သူနဲ့ချစ်ချွတ်မှုဆိုတာလုံးဝကျွန်တော်တို့မလုပ်နိုင်တဲ့အနေထားပေါ့ပြည်သူနဲ့မချစ်ချွတ်မယ်နဲ့ကျွန်တော်မဲရဖို့ခက်ခဲတာဗောဗျာဒါကျွန်တော်တို့ကပြည်သူနဲ့မချစ်ချွတ်မယ်နဲ့ကျွန်တော်ရဲ့မူဝါဒတွေကိုသူတို့ချပြဆွေးနွေးဖို့ဆိုတာလည်းခက်တာပေါ့အဲ့ဒါလည်းကျွန်တော်မှာခက်ခဲတစ်ခု challenge တစ်ခုဖြစ်နေတယ်အခုလောလောဆယ်တော့ကျွန်တော်တို့ကတော့ဟို Facebook ကဗောဗျာ Facebook ကနေပြီးတော့ကျွန်တော်တို့လုပ်နေတာတော့ရှိတာပေါ့အကုန်လုံးကျွန်တော်တို့လူနဲ့ထိတွေ့ဖို့မရနိုင်ဘူးအထူးသဖြင့်အခြေခံလူတိုင်းစားတွေနဲ့ထိတွေ့ဖို့ကြတော့ကျွန်တော်တို့တော်လေးအားနေတာပေါ့နော
်ကျင်းပဖို့၄လလောက်သာလိုတော့တဲ့အချိန်အထိရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိသေးတဲ့အပေါ်မှာလည်းနိုင်ငံရေးပါတီတွေဘက်ကစိုးရိမ်နေကြပါတယ်သမရဦးဝင်းမြင့်ကတော့ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့မဲပေးခွင့်ရှိသူတွေအခွင့်အရေးမဆုံးရှုံးစေဖို့တက်ဆိုင်ရာတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေအစိုးရအဖွဲ့ဝင်ကြီးတွေနဲ့အကြသေးကိန်းတုံးကတွေ့ဆုံချိန်မှာပြောဆိုထားခဲ့ပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ကမ္ဘာမီဒီယာတွေထဲမှာရေးသားနေတဲ့မြန်မာနိုင်ငံအကြောင်းဆောင်မတွေကိုအခုကြည့်ကြအောင်ပါခင်ဗျာ။မြန်မာလူပေါင်းအတွင်းဥပဒေမဲ့မူရေးဆေးတွေနဲ့ဆိုင်စွာအမြင့်တွဲဆိုတဲ့ကောင်းစဉ်နဲ့ဒီ Economist Channel မှာရေးသားထားတာကိုဥစွာပြောပြလိုပါတယ်။မြန်မာနိုင်ငံမှာမူရေးဆေးသုံးဆွဲသူအရေးအတွက်နဲ့ပတ်သက်ပြီးခိုင်လုံတဲ့အထောက်အထားတွေမရှိပေမဲ့အခြေအနေသိဆိုးနေတယ်လို့ Transnational Institute for နိုင်ငံတကာသုတေသနအဖွဲ့တခုကပြောကြောင်းကြေညာပါတယ်။မူရေးဆေးထိုးသွင်းသူဥယျာဉ်9,300ရှိတယ်လို့အစိုးရစီးရင်စရာတွေမှာဖော်ပြထားပေမဲ့ပြီးခဲ့တဲ့9နှစ်အတွင်းဈေးသက်သာတဲ့ Methamphetamine သုံးဆွဲမှုဟာ Heroin ကဘိမ်းဖြူထက်ဒိုမိုတူနင်းကြီးဖြစ်လာတယ်လို့လည်းအစိုးရကပြောထားပါတယ်တဲ့။ရှမ်းပြည်မြောက်ပိုင်းမှာဆိုရင်လူဦးရေ30ရာခိုင်နှုန်းလောက်ဟာအခုအခါဘိမ်းဖြူနဲ့မက်အမ်ဖက်တမင်းကိုသုံးဆွဲကြတယ်လို့ဒေသခံသတင်းသမားတို့ကကြေညာပါတယ်။ဒါကိုကြည့်ရင်မိသားစုအလုံးဟာမူရင်းဆေးသုံးဆွဲမှုပြဿနာနဲ့ရင်ဆိုင်နေရတယ်လို့ Transnational Institute ကကြေညာချပါတယ်။ အခုလိုမူရေးဆေးသုံးဆွဲမှုမြင်မာလာတာဟာမူရေးဆေးရောင်းဝယ်ရေးမှာအဆူရနဲ့တိုက်ပွဲဖြစ်နေတဲ့လက်နက်ကင်အဖွဲ့တွေပါဝင်နေကြသလိုအဲ့ဒီလက်နက်ကင်တွေကိုနှိမ်ညှင်းဖို့စစ်လွတ်ခံရတဲ့စစ်သားတို့လည်းမူရေးကုံတွေရေးမှာပါဝင်နေကြတာဖြစ်လို့ပဲလို့ဆိုပါတယ်1980ပြည့်80ပြည့်လွန်နှစ်တွေကကဘာမှာဘိန်းနဲ့ဘိန်းရှုအများဆုံးထုတ်လုပ်ခဲ့တဲ့မြန်မာနိုင်ငံဟာအခုကဒုတိယအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်နေပြီး2018ခုနှစ်အတွင်းတရားမဝင်မူရေးဆေးရောင်းရငွေဟာမြန်မာနိုင်ငံ GDP ရဲ့100%ကနေ200%အထိရှိခဲ့တယ်လို့ကုလသမဂ္ဂကိုကြေညာပါတယ်။ Java for Mathematics ဆေးထုတ်လုပ်မှုများပြားလာတဲ့အပြဈေးနှုန်းကလည်းသက်သာလာပါတယ်တဲ့။တရှိအလုပ်လုပ်ကြရတဲ့လူတွေပြင်ပပန်းပန်းလုပ်ရတဲ့လူတွေဥပမာအဖြစ်အဝေးပြေးကားသမားလိုကြောက်တွင်းအလုပ်သမားလိုလူတွေအများအပြားနဲ့လူငယ်တွေဟာဒီဆေးကိုမကြခဏသုံးဆွဲကြပါတယ်တဲ့။ဆန်ပြည်မြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းမှာမူရင်းဆေးကရတဲ့ပြည်နယ်ရဲ့ဝင်ငွေကိုတခြားဘယ်လုံငန်းကမှမရှင်းနိုင်ဘူးလို့ ICG ခေါ်နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့ကရေးသားထားတာကိုဖော်ပြပါတယ်။ Pedersen လို့ခေါ်တဲ့အရသာအဖွဲ့အစည်းဝင်တွေကမူရင်းဆေးနှိမ်ညင်းရေးကိုလုပ်ခဲ့တဲ့အခါမှာဒေသစီးပွားရေးကိုတော့ထိခိုက်ခဲ့ရပါတယ်တဲ့။မူရင်းကုံသွဲမှုတိုက်ချဲ့ရေးအတွက်အာဏာပိုင်တွေဘက်ကမလုံးပေးဆောင်ရွက်တာမျိုးမရှိဘဲရဲတွေကဒီလူတွေကိုစိတ်မဖမ်းဆီးရအပြင်တခါတခါမှသူတို့ကိုယ်တိုင်လည်းပဲစုံဆွဲတာရောင်းဝယ်တာတွေလုပ်နေကြတယ်လို့ဆိုထားပါတယ်။တက်ဂျက်ဆင်အဖွဲ့ကလည်းအစည်းအစာရောင်းဝယ်ဘူးလောက်ပဲဖမ်းဆီးအရေးယူနိုင်ပေမဲ့အများအပြားလူကင်နေသူတွေကိုတော့ဖမ်းဆီးရမှကြောက်ရွံ့ကြတယ်လို့ဆိုပါတယ်။စစ်တပ်ဝန်ထမ်းအဖွဲ့ဝင်တန်းလောက်ရှိတဲ့ပက်ဂျက်ဆင်ဟာဘင်းဂျူဧကပေါင်းများစွာကိုဖျက်ဆီးပြီးမြွေအန်ဒီအပညာပေးလုပ်ငန်းတွေပြန်လည်ထူထောင်ရေးစခန်းတွေကိုလည်းဖွင့်လှစ်ထားတယ်လို့ဆိုပါတယ်။အတင်းအဓမ္မစစ်ချက်ခိုင်းပြီးပြစ်ဒဏ်ပေးတဲ့စနစ်ဟာပြည့်မှုမရှိပေမဲ့မြန်မာနိုင်ငံမှာတော့ဒီနည်းပဲဆုံးနေကြပြီးအတင်းပြတ်ခိုင်းသူတွေက80ရာခိုင်နှုန်းလောက်ဟာမူရင်းဆေးပြန်သုံးကြတယ်လို့လဲ Transnational Institute ကပြောကြောင်းညွှန်ကြားထားပါတယ်။တကယ်တမ်းမြန်မာနိုင်ငံရဲ့မူရင်းဆေးပြဿနာကိုကင်တွယ်ကုသနိုင်ဖို့အတွက်ဆိုရင်နီလန်ပေါင်းမျိုးစုံကိုသုံးရမယ့်အထက်မှာကချင်းနဲ့ရှမ်းပြည်နယ်တွေမှာကာလတရှိဖြစ်ပေါ်လာတဲ့ပြည်တွင်းစစ်ကိုရဆိုင်ရေးလဲပါဝင်နေတယ်လို့ညွှန်ကြားထားပါတယ်ခင်ဗျာ။ဆက်လက်ပြီးမြန်မာနိုင်ငံမှာ COVID-19 ဒီဒီမိုကရေစီအတွက်အကြီးမားဆုံးစိုးရိမ်ပွဲဖြစ်တဲ့ဆွေးနွေးကောင်းဆွေးနဲ့ providencemag.com မှာညွှန်ကြားထားတော့စီကြောင်းပါခင်ဗျာ။မြန်မာနိုင်ငံမှာ COVID-19 ကြောင့်ဆေးဆုံးသူ6ဦးသာရှိတယ်ဆိုတာဟာသူများနိုင်ငံတွေနဲ့ဆိုင်ရင်နေပါလာတယ်ဆိုပေမဲ့နုနေတဲ့အရသာအစိုးရဂျက်ဒီရဲ့တက်ကတော့အန်ဂျက်ရှိနေတယ်လို့စာရေးပါတယ်။စစ်ဘုတမသာလွတ်တော်နဲ့ရရဆက်ဆက်နှစ်ကိုနှိမ်နှင်းမှုတွေလုတ်တက်သောစစ်တိုက်နောက်ကျောင်းသမိုင်းကအတင်းဆုံးမခံနိုင်တဲ့စစ်ဘက်ရက်ဘက်အာဏာချင်းခွင့်ကြောင့်ပူပြီးတင်းရင်သွားနိုင်ပွဲရှိနေပါတယ်တဲ့။ပြီးခဲ့တဲ့မလာရုံကမြန်မာပြည်မှာပထမဆုံး COVID-19 ကူးစက်မှုကိုကြီးညာလိုက်တဲ့အချိန်ခါစစ်တပ်ထင်ကြုံရေးအတွက်လမ်းပွင့်တော်စီခဲ့ပြီးဒီချိန်မှာစစ်တပ်ကြောထောက်နှုတ်ခံပြုကျန်းခိုင်ဖုန်ဆွေးပါတီကအမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီကိုပြန်လည်အသက်ဆင်းဖို့ကြိုးပမ်းခဲ့တယ်လို့ဆိုပါတယ်။အဲဒီကနေတက်မတော်ကိုအရေးပေါ်အထူးရေးအနာရယူစေနိုင်မှာဖြစ်ပါတယ်တဲ့။ COVID ကရောဂါဟာနိုင်ငံအများအပြားမှာလည်းစစ်တပ်ကမှမဟုတ်အစိုးရတွေရဲ့ပုံမှုထင်းချုပ်ရေးအတွက်အခြေအနေကိုဖန်တီးပေးခဲ့တယ်ဆိုပြီး Spain, Israel,Romania, Ethiopia ဆိုင်နိုင်ငံတွေကိုနမူနာပေးထားပါတယ်။သမိုင်းမှာလည်းအရေးပေါ်အာဏာဆိုတာကျင့်သုံးပြီးရင်လွယ်လွယ်နဲ့ပုံမှန်ပြန်မရောက်နိုင်တော့ဘူးဆိုပြီးစက်တင်ဘာ17ဖြစ်ရပြီးအရေးပေါ်အခြေအနေကျင့်သုံးမှုရဲ့နောက်ဆက်တွဲအခြေအနေတွေကိုဆက်လက်ဖော်ပြပါမယ်။မြန်မာနိုင်ငံမှာတက်မတော်ဟာအရသာအစိုးရအပေါ်လွယ်လင်းတကူလွှမ်းမိုးနိုင်တယ်လို့ COVID ကရောဂါကိုအကြောင်းပြပြီးတော့လဲအစိုးရကိုအမြဲတမ်းချုပ်ကန့်သွားနိုင်စေမှာဖြစ်ပြီးအခုလိုရွေးကောက်ပွဲမိလာတဲ့အချိန်မျိုးမှာဒါပိုပြီးတော့သတိထားစောင့်ကြည့်ရမယ့်အချိန်မျိုးဖြစ်ပါတယ်။ဒါကြောင့်ဒီကရောဂါကိုအကြောင်းပြပြီးတက်မတော်ရဲ့ထိန်းချုပ်လာမှုကိုကာကွယ်နိုင်ဖို့အတွက်ဒေါက်တာဆန်းစုကြည်အနေနဲ့ COVID ကရောဂါဟန်တာရေးကိုနှီးမျိုးစုံနဲ့အသုံခွန်ဆိုင်ဆက်လက်လုပ်ဆောင်သွားရလိမ့်မယ်လို့ရည်သားထားပါခင်ဗျာ။ကျွန်တော်ကြော်စံသားပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio CC နဲ့ကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဆလနာစင်ညာမှာတော့မြမအရေးဆုံးသတ်ချက်အစီအစဉ်ဖြစ်ပါတယ်။အမေရိကန်ဟာမြန်မာနိုင်ငံကိုတရုတ်ကြီးစုမှုလက်အောက်ကျရောက်မှာမလို့လားဘူးဆိုပေမဲ့တရုတ်လိုထိထိရောက်ရောက်မကူညီဘူးဆိုတဲ့ကိစ္စကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးအကဲသံတမန်ဟောင်းပရစ်လာကလပ်ကပဲချလိုက်ပါတယ်။တချိန်ထဲမှာပဲ ISP မြန်မာရဲ့တရုတ်ရေးရာစုရည်တီတူဖြစ်တဲ့မခင်ခင်ကျော်ကလည်းမြန်မာနိုင်ငံကိုအမေရိကန်ကအကူအညီပေးမဲ့ကိစ္စမှာအကန့်အသတ်တွေရှိနေတယ်လို့ထောက်ပြပါရယ်။အစိစိတ်ကိုသူတို့နှူးနဲ့ကျွန်တော်ကြော်စံသားဆွေးနွေးဆုံးသတ်ထားပါရယ်။ပရစီလာကလပ်ညာအမေရိကန်နဲ့တရုတ်ဆိုင်ယုံနှစ်ခုအပြန်အလှန်တိုက်ခိုက်ရေးသားနေကြတာဟာဘာကြောင့်ဒီအချိန်မှာဒီလိုလုပ်ကြရတယ်ဆိုတာပြောပြပါဦးခင
်။ Well, I don't really know what this is all about. I can only guess.
ကျမအတေချာမသိပါဘူး။ကျမခံမှန်းတာပဲလုပ်နိုင်ပါတယ်။ကျမကအစိုးရရယ်မပါပါဘူး။မူဝါဒတွေချမှတ်တဲ့နေရာမှာလည်းမပါပါဘူး။အထူးသဖြင့်ဒီအစိုးရနဲ့ကျမမပတ်သက်ပါဘူး။ခံမှန်းပြောပြရမယ်ဆိုရင်တော့ဟောင်ကောင်တို့တောင်တရုတ်ပင်လယ်တို့နဲ့ပတ်သက်ပြီးတော့မိုက်ပွန်ပီယိုမကြသေးခင်ကပြောသွားတာကိုကြည့်မယ်ဆိုရင်အခုကိစ္စကအဲ့ဒီတိုက်ခိုက်ပြောဆိုမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ထင်ပါတယ်။ဒါကမြန်မာနဲ့အထူးတလဲပတ်သက်တယ်လို့မထင်ပါဘူး။အမေရိကန်တန်ယုံရဲ့ရေးသားချက်မှာမြန်မာကိုအဓိကထားရေးပေမဲ့အလားတူရေးသားချက်တွေကကျန်အာဆီယံနိုင်ငံအားလုံးအတွက်လည်းထပ်ပေါ်ခဲ့ရဲဆိုတာအရှင်သိကောင်းသိပါလိမ့်မယ်။ရေးသားချက်တစ်ခုစီကအဲ့ဒီနိုင်ငံတစ်နိုင်ငံရဲ့အခြေအနေနဲ့အဝင်ခွင့်ကြားဖြစ်အောင်ရေးသားထားတာဖြစ်ပါလေ။ဒါကြောင့်မလို့ဒါကဝါရှင်တန်မြို့တော်ကလာတဲ့ကိစ္စဖြစ်ပါလေ။ရန်ကုန်ကရေးတာမဟုတ်ပါဘူး
။သူကဒါဟာဒေါ်နယ်ထရမ့်ရွေးကောက်ပွဲအတွက်မဲဆွဲတဲ့လိုရတစ်ခုဖြစ်တယ်လို့သုံးသပ်ကြပါလေ။
I am guessing
that is part of ဒါကထရမ့်အစိုးရရဲ့တနည်းအားဖြင့်ထရမ့်နဲ့ပွန်ပီယိုတို့ကပြုလုပ်တဲ့ရွေးကောက်ပွဲမဲဆွဲမှုဖြစ်ပါလိမ့်မယ်။တရုတ်နဲ့အရှေ့တောင်အာရှကိစ္စဆက်ပြောရမယ်ဆိုရင်အမေရိကန်ဟာအရှေ့တောင်အာရှဒေသမှာတရုတ်ရဲ့ရန်လိုကျူးကျော်မှုအဖြစ်မှတ်ယူနိုင်တာတွေကိုတွန်းလှန်နေတာဖြစ်ပါလိမ့်။တရုတ်တို့ကဟောင်ကောင်ကိုသိမ်းယူနေပါလိမ့်။တောင်တရုတ်ပင်လယ်မှာကျွန်းတွေစောင့်နေပါလိမ့်။အဲ့ဒီပင်လယ်ရင်းကျမတို့ရဲ့ရေချောင်းသွားလာပိုင်ဆိုင်ခွင့်တွေကိုစင်ခေါ်နေပါလေ။ထိုင်ဝမ်ကိုတိုက်မယ်ခိုက်မယ်သဘောနဲ့အပြင်းထန်ချင်းချောင်းနေပါလေ။ဆိုတော့ဒါတွေကအမေရိကန်ကပြန်တွန်းနေတာဖြစ်ပါလေ။မြန်မာကအဓိကရည်ရတာမဟုတ်ဘဲနဲ့အရှိတောင်အာရှတစ်ခုလုံးအတွက်စိုးရိမ်မှုဖြစ်ပါလေ။ကျမဆက်လက်ထောက်ပြတင်တာကတော့အခုခါမှာတရုတ်ရဲ့ကျူးကျော်ရန်စားမှုတွေပေါ်မှာဒေါသဖြစ်စရာတွေကိုအမေရိကန်ပြည်အောင်စုကအစိုးရနဲ့အတိုက်အခံပါတီနှစ်ရက်လုံးကထောက်ခံနေကြတယ်ဆိုတာဖြစ်ပါလေ
။ကျွန်တော်ဆက်မေးချင်တာကတော့ဒီလိုတရုတ်ကမြန်မာနိုင်ငံအပေါ်မှာဘက်ဆုံဖရမိုရေးလုပ်နေတယ်ဆိုတာကိုအမေရိကန်ကမလိုလားဘူးဆိုရင်မြန်မာနိုင်ငံအနေနဲ့တရုတ်အပေါ်မှာမိခိုးအားထားရမှုရော့ပါတော့အမေရိကန်ကဘာကြောင့်အလုံလောက်မကူညီဘူးလဲဆိုတာပဲဖြစ်ပါတယ်မြန်မာပြည်သားတချို့လည်းသိချင်ရတဲ့ကိစ္စဖြစ်ပါတယ်ခင်ဗျာ
Okay, but you tell me what they think we should be doing. What do they think we should be doing? Reasonable. What is reasonable and what
ကျွန်တော်တို့ကဘာလို့ရမယ်လို့သူတို့ထင်ကြလဲဆိုတာရှင်းပြောစမ်းပါဖြစ်တဲ့ဖြစ်ပိုက်တာနဲ့ဖြစ်နိုင်ခြင်းရှိတာကိုပြောစမ်းပ
ါဖြစ်နိုင်တဲ့အကူအညီဘယ်ဟာလဲဆိုတာကတော့ခင်ဗျားပြောမှာပါပရစီလာဒါပေမဲ့မြန်မာပြည်ကလူတွေမြင်တာကတော့မြန်မာနိုင်ငံဖုံဖြိုးတိုးတက်ရေးအတွက်အခြေခံအဆောက်အဦအပါအဝင်လုပ်ငန်းတွေစီးပွားရေးစီမံကိန်းတွေကိုတရုတ်ကပဲအဓိကပေးနေတယ်ထောက်ပံ့နေတယ်လို့ဆိုတဲ့အချက်ပဲဖြစ်ပါတယ
် We do not have state owned enterprises. We do not have a government thatengages
in development. တမန်ရစီမနိုင်ငံမှာစီးပွားရေးလုပ်ငန်းဆိုတာမရှိပါဘူး။အခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းကိုအစိုးရကလုပ်တာမဟုတ်ပါဘူး။ဒါတွေကိုပုဂ္ဂလိကကုမ္ပဏီတွေလုပ်ကြတာပါ။မြန်မာအစိုးရကလည်းပုဂ္ဂလိကလုပ်ငန်းတွေရှင်ပြန်လုပ်ကိုင်နိုင်မဲ့မူဝါဒတွေချမှတ်လုပ်ကိုင်နေပါရဲ့။ဥရောပနဲ့အမေရိကန်ကလွတ်လပ်တဲ့စီးပွားရေးလုပ်ငန်းတွေပါဝင်လာနိုင်အောင် policy ချမှတ်ထားပါရဲ့။ကုမ္ပဏီတွေကလည်းလှုံ့ဆော်နေကြပါရဲ့။ဒါမျိုးလူတွေမသိကြပါဘူး။ဆိုတော့အမေရိကန်ကဘာမှမလုပ်ဘူးလို့ထင်နေကြသူတွေကအထက်လွှဲအောင်လှုပ်ချင်းခံနေရတာပါ
။စီးပွားရေးကုမ္ပဏီတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံရခက်ခဲအောင်အမေရိကန်ကတန်ခတ်ပိတ်ဆို့မှုတွေလုပ်နေရဲဆိုတာကိုလည်းတရုတ်ဆန်ရုံကရေးတဲ့စာမှာထောက်ပြထားပါရဲ့ပစီယာ
။ Not imposed sanctions on anything except the military. Does the Burmese public like what the military is doing, what the Tutmado is doing? It's the Tutmado.
Tomorrow, I sit at Galilu, Batan Cat, Baso Mukuma Lomatawa. Nema Tiduriga, sit at Yeloyago, the Boja Javala. Tiyoko Yamana and a Pekora, Damarova. Matamare Sibua Lona, Tiyoko, Chesia, Damarova. Lenaka and Puerine, Damaro Rugalo Java. A Lenaka and Puerina, Damaro Yetanjo Muama Shibai. သူတို့ဟာတရားဥပဒေစိုးမိုးမှုအောက်ကကျင်းလွတ်တဲ့တရားစီးပွားရေးစနစ်တကယ်ထူထောင်ဆောင်ရွက်နေကြပါတယ်။ဒါကိုတရုတ်ကအခွင့်အောင်းယူနေရပါ။ကျမတို့ဟာအာဏာရှင်နိုင်ငံမဟုတ်ပါဘူး။လွတ်လပ်တဲ့စီးပွားရေးစနစ်ကိုကျင့်သုံးတဲ့ဒီမိုကရေစီနိုင်ငံမှာပြည်ရင်းလိုအပ်ချက်နဲ့ရှင်ရွေးမစင်းစားရတဲ့လုပ်လို့မရပါဘူး။ကျမတို့နိုင်ငံရဲ့ပတ်စံတွေဟာအခွန်အမ်းပြည်သူတွေရဲ့ပတ်စံမှာတရုတ င်ငံတစ်ခုအဖြစ်နဲ့လုံနိုင်ကြများလုံနေတာပါအမေရိကန်ဟာတရုတ်နဲ့နေရာအနှံ့ပြားပတ်သက်မှုတွေရှိနေပေမဲ့အဲ့ဒီကိစ္စတွေမှာမြန်မာဘက်ပါဝင်မအောင်မြန်မာနိုင်ငံဟာတရုတ်အမေရိကန်တို့ရဲ့စစ်နေပြင်ဖြစ်မဲ့အရေးမျိုးလည်းမလိုလားအပါဘူ
းအန်ဒီကျမှာတောင်တုတ်ပင်လယ်ကရောအမေရိကန်ပြည်ထောင်စုရဲ့အင်ဂျင်လားခင်ဗျာအမေရိကန်ပြည်ထောင်စုရဲ့နီးလို့လားအဲ့ဒီမှာကျတော့အမေရိကန်ပြည်ထောင်စုကထက်ထက်ဝင်ဝင်ရောက်ပြီးတော့ပတ်သက်နေတာပဲမဟုတ်လား
No, the U.S. has been present in the Pacific for 100 or more years. We were there in the Pacific as a navy before the Chinese.
Pacific ဒေသမှာ American ပါဝင်ပတ်သက်မှုရှိခဲ့တာနှစ်ပေါင်း100ကျော်ရှိလာခဲ့ပါပြီ။တရုတ်မတိုင်ခင်ကတည်းကဒီ American ရေတပ်ကတောင်တရုတ်ပင်လယ်မှာရှိခဲ့တာပါ။တရုတ်ကအဲ့ဒီကိုဝင်လာပြီးတော့ American ကိုမောင်းထုတ်ဖို့လုပ်လာတာပါ။
အဲ့ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးဆုံးတန်တမာဟောင်းပရက်ရှာကလပ်ကိုကျွန်တော်မင်းမြန်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ ISP မြန်မာရဲ့ကျေးရွာကျွမ်းကျင်သူမှခင်ခင်ကျော်ကျွန်တော်ဆက်သွယ်မင်းမြန်ထားတာကိုဆက်လက်နားဆင်ကြပါခင်ဗျာ
ပြောမယ်ဆိုပထမဆုံးကတော့ဒီမြန်မာနိုင်ငံမှာကအမေရိကန်ရဲ့အဓိကအကျိုးစီးပွားတွေတော်တော်များများရှိမနေဘူးပေါ့နော်အာရှနဲ့အချစ်တော်အာရှဒေသမှာမဟာမိတ်ရရှိမယ်လို့မြန်မာနိုင်ငံကလည်းအဲ့လိုမဟာမိတ်ချက်မှာပါနေရတဲ့အတွက်ကြောင့်မလို့နိုင်ငံရေးအရာဟိုအများကြီးချိတ်ဆမှုရှိနေတာတပိုင်းဖြစ်နေတယ်ဆိုပေမဲ့နောက်တစ်ပိုင်းကတော့ကျမတို့ဒီအမေရိကန်နဲ့မြန်မာအနေနဲ့အခုချိန်ကြီးတော့ကျမစီးပွားရေးအရာချိတ်ဆမှုတွေအလောက်အားကောင်းမနေရဘူးတွေ့ရတယ်ပေါ့နော်နောက်တစ်ချက်တော့ဒီအမေရိကန်အနေနဲ့ပြောမှဆိုချင်သည်အကန့်အသတ်နှစ်ခုရှိတာပေါ့တစ်ခုကတော့ဒီမြန်မာနိုင်ငံရဲ့ democracy ရေးနဲ့လူ့ခွင့်ရေးပေါ့နော်ဒီနောက်တစ်ချက်နောက်ပိုင်းမှာတော့မြန်မာနိုင်ငံရဲ့ဒီ democracy ရေးရာကအကြောင်းနဲ့ဖြစ်လာရဲဆိုပေမဲ့လို့ကျွန်တော်လူ့ခွင့်ရေးနဲ့ပတ်သက်လို့ရေနောက်ဆက်ဖို့နောက်ပိုင်းမှာကျွန်တော်ဒီအဟားနဲ့ပတ်သက်တဲ့ဒီနိုင်ငံတကာမှာဝန်ဆောင်မှုကြုံနေရတဲ့အချိန်မှာအမေရိကန်နိုင်ငံအနေနဲ့လည်းဒီမြန်မာနိုင်ငံကိုဒီသူတမုန်ထားဆန်လုံးတွေကိုဖောက်ဖျက်ပြီးကူညီဖို့ရတဲ့ဆုံးဖြတ်ချက်ရှိတယ်လို့ကျွန်မရဲ့ရှင်းအောင်ကြောက်
တယ်။မြန်မာနိုင်ငံဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့ပေါ်ထွန်းလာမှာဟိုတရုတ်ပြည်ရဲ့တွေ့မှုရှိနေတဲ့ဆိုရကိစ္စနဲ့ပတ်သက်လို့ဘယ်လိုသွားပါလဲ။တရုတ်ပြည်ရဲ့လူရဟာမြန်မာနိုင်ငံဒီမိုကရေစီထွန်းကားရေးအတွက်တကယ်ပဲဟန်ဒါဖြစ်နိုင်ပါသလားတရုတ်ရဲ့စိတ်ထဲမှာအင်းကြီးချင်းနိုင်ငံတွေထဲမှာဒီမိုကရေစီထွန်းကားတဲ့နိုင်ငံတစ်ခုဖြစ်လာမှာကိုစိုးရိမ်နေတယ်လို့ဆိုရအယူဆအမှန်ပါသလားခင
်ဟုတ်ကဲ့ဆရာအဲ့ဒါကတော့ပေါ့နော်တရုတ်နိုင်ငံကတော့သူ့ပတ်ဝန်းကျင်မှာရှိတဲ့နိုင်ငံတွေကိုတော့သူ့ဩဇာစားမှုရဲ့နိုင်ငံဖြစ်စေချင်မှာပေါ့နော်ဟိုဂျာမန်ဆိုင်တို့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီဖြစ်တယ်နဲ့ဖြစ်တယ်ကတရုတ်ကအလောက်အရေးကြီးလို့ကျွန်တော်ထင်တယ်ချင်းမြန်မာနိုင်ငံဒီမိုကရေစီဖြစ်ဖြစ်မဖြစ်ဖြစ်ဒါတရုတ်နဲ့ပဏာတဲ့အစိုးရမျိုးပေါ့နော်တရုတ်နဲ့ပဏာတဲ့စနစ်မျိုးရှိလို့ဖြစ်နိုင်လို့ဖြစ်တရုတ်နိုင်ငံကဒါဒီမိုကရေစီဖြစ်တာလို့ဖြစ်တာသူကအလောက်အရေးကြီးပါလို့ကျွန်တော်သုံးသပ်တယ်ဒါပေမဲ့လို့ကျွန်တော်တရုတ်နဲ့အရင်ကြီးရဲ့အခါမှာတော့ဒီမွန်ဆူနာနဲ့မဆိုတင်္ဂါနဲ့တင်္ဂါဆိုသလိုပေါ့ဒီမြန်မာနိုင်ငံရဲ့စံငင်စံညောနေကြတဲ့ဒီမိုကရေစီແນ່ລ້ານຈໍແລະສັນຍາສັນຍານີ້ຜິດລະໄນນາໄວ້ກໍແລະຈົ່ມລູຕື່ຍາແລະຊິອຸມາອ່າຊິຈົ່ມລູທີ່ຍື່ນຫນັງມຸຊິນາໃຫ້ເລົ່າແຕ່ຄາມາຄໍຣັບຊັນລູມິວບໍເນາະນາດຄາທີ່ທີ່ດູດູຍາປາວັນມູໂຫລ້ານຄົນມາເປແດ່ສົບແຊຊາມູມິວປູປີອຸຊາໄປຍາໄດ້ຊິກາແລະຄາມາດໍຈາມຍາມາຫນັງແດ່ດີມໍຄຸຈິດຕັນມູໂຫຕົງດຽາອະນາຊິຜິດໄນນາໄວ້ບໍຊິກາແລະຮົກແຊນ
ນາດທຸລູລີບອກຍາລະກາຍາມາຫນັງມາຕາຍິນາເລນະກາຍອຍາຊູນະຜິດໃນແດ່ປະຕິປະຄັດໂຫເລແບတရုတ်ကဘာကြောင့်ပါဝင်ဖြည့်ဆင်းဖို့မကြိုးစားသလဲတိုင်းရင်းသားတွေအခုလက်နက်တွေထောက်ပံ့နေဆိုတာအထောက်အထားတွေအများကြီးပဲမီဒီယာတွေကရေးနေရပါတယ်အဲ့ဒီကိစ္စကဘယ်လို
ဟုတ်ကဲ့ဗျ
မြင်မိပါလား
ဟုတ်ကဲ့
ဒီချက်ကြောက်ပြတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုအလျှော့ကျဉ်းလုပ်လို့ရတယ်ပေါ့ညှော်ချိုးလိုမျိုးရစ်သိမ်းလိုမျိုးပေါ့နော်ရှိနေတဲ့အနေထားကိုစောက်ကြိုက်ထားခြင်းနဲ့အနေထားလို့တွေးရတယ်အဲ့တော့တိုင်းကအရေးကဘုံကဖြည့်ရှင်းသွားမယ်ဆိုကျွန်းနိုင်ငံကဒီ leverage ကိုရောက်နိုင်တဲ့ချက်ရှိပေါ့နော်နောက်တစ်ချက်ကကျွန်တော်တို့ကဟုတ်တယ်တရုတ်နိုင်ငံကမြန်မာနိုင်ငံရဲ့တိုင်းကအရေးပေါ်မှာတတုံတရာတရားမှုရှိနိုင်ပေမဲ့လို့ပေါ့နော်တရုတ်နိုင်ငံကဒါကိုလုံးဝအလုံးစုံအဖြေရှာပေးနိုင်တဲ့နေရာမှာတော့မရှိဘူးလို့ကျွန်တော်တို့သုံးသပ်မိရယ်ဒီတိုင်းကအရေးကိုပို့ဆိုးကြအောင်လုပ်လို့ရတယ်ဒါပေမဲ့ပုံကောင်းပါအောင်လုပ်နိုင်တဲ့နေရာမှာသူကအကန့်အသတ်တွေအများကြီးရှိနေတယ်ဖြစ်ဟုတ်ကဲ့ဟာ
ဘယ်လိုအကန့်အသတ်မျိုးလဲဆိုတာနည်းနည်းတစ်ခုတစ်ခုလောက်ထည့်ပြောပြပါလားခင
်ဟုတ်ကဲ့ဒီလိုချင်းဥမာဟိုတိုင်းမလက်နဲ့ကနေတိုင်းမလက်အစစုံရရင်းနှီးမှုမျိုးရှိရှိပုံနဲ့လို့ပါဒါတိုင်းမလက်ကမကစံဩဇာကနေရောလဲမဟုတ်ကြအောင်ချင်းသူ့ရဲ့အကျိုးစီးပွားကိုပို့ပြီးတော့စဉ်းစားကြရပေါ့နော်အဲ့ဒါကတစ်ချက်ပေါ့အဲ့တော့ဒီခါလေးမှာတိုးအကျိုးစီးပွားသူ့အကျိုးစီးပွားနဲ့လုံးဝကန့်မြင့်နေနိုင်တဲ့အနေထားလည်းရှိတော့ရှိနိုင်တယ်ပေါ့နော်ဒါကတစ်ချက်ပါနောက်တစ်ချက်ကသူ့ရဲ့အဓိကစဉ်းစားချက်ပါလို့ငဇက်ကြီးကတင်ညာကိုထင်းနေကြတာပေါ့နော်အဲ့တော့အရင် PR ပေးပြီးတော့မှတကယ်ပေါ်ကျွန်းတယ်မယ်ဟလာတနေ့ချကိုဒီအဲ့တော့ PR ပေးမှဆိုလို့ကျွန်တော်တစ်ခါလည်းကျွန်တော်တံပြန်နိုင်ရှိလာနေတဲ့ခါမှာငဇက်ကြီးကတင်ညာမှုကိုအများကြီးနောက်ဆက်နိုင်တာရှိရပေါ့နော်အဲ့ဒါကြောင့်မလို့လဲဟိုသူကအများကြီး PR မပေးရဲ့ဒီအမပေးနိုင်တဲ့အကန့်တည်းရှိနေပါဟုတ်ကဲ့
ဒေကိစာယောဂဟာကမ္ဘာပေါ်မှာရောမြန်မာနိုင်ငံမှာပါအဖြစ်အများဆုံးကိစာယောဂတွေထဲမှာပါဝင်တဲ့ကိစာယောဂတစ်ခုဖြစ်ပါတယ်။2018ခုနှစ်ဒေတာအရအသေးကိစာယောဂကြောင့်ကမ္ဘာပေါ်မှာနှစ်စဉ်လူပေါင်း8000နီးပါးအသက်သေဆုံးနေရပြီးအသေးကိစာကြောင့်အသက်သေဆုံးသူတွေရဲ့60ရာခိုင်နှုန်းကျော်ဟာအသက်ရောက်အသက်ဝါဘီပိုးစီပိုးတွေနှစ်ရှည်လာများကူးစက်ခံရတာကနေစတင်တယ်လို့သိရပါတယ်။အသေးကိစာယောဂအတွက်ကုသမှုနည်းလမ်းတွေတိုးတက်လာနေတယ်ဆိုပေမဲ့မြန်မာနိုင်ငံမှာတော့အသေးကိစာယောဂဖြစ်ပြီးဆိုရင်ရာခိုင်နှုန်းအများစုဟာအကြောင်းမျိုးမျိုးကြောင့်အသက်သေဆုံးနေကြရတာပါ။ကစားယောဂတချို့ဟာယောဂဖြစ်တာကိုဆော့ဆော့တိအောင်စစ်ဆေးဖော်ထုတ်ကုသနိုင်ခဲ့မယ်ဆိုရင်ပျောက်ခင်းအောင်ကုသနိုင်တယ်လို့သိရတာကြောင့်အတဲကစားကရောဆော့ဆော့တိအောင်စစ်ဆေးဖော်ထုတ်ကုသနိုင်ခဲ့မယ်ဆိုရင်ပျောက်ခင်းအောင်ကုသနိုင်မှုအခွင့်အရေးရှိပါသလားလို့မေးကြည့်တဲ့အခါအထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့အသေးကင်ဆာဖြစ်ပြီဆိုရင်သူဒီတခြားကင်ဆာယောဂတွေလိုပါပဲဆော့ဆော့စစ်ဆေးတိမယ်ဆိုလို့ရှိရင်ကုသပျောက်ခင်းနိုင်ပါတယ်နော်ဒါကြောင့်မလို့ဘာကအရေးကြီးလဲဆိုဆိုးဆီးစွာတွေ့ရှိရတဲ့ဒီကြိုတင်စစ်ဆေးခြင်းကအရေးကြီးတယ်ပါတယ်အဲ့တော့အသေးကင်ဆာဆိုရင်လည်းပဲဒီကင်ဆာကြိုတင်စစ်ဆေးခြင်းတဲ့ကင်ဆာမျိုးစားထဲမှာထည့်သွင်းထားတာရှိပါတယ
်အသေးကင်ဆာယောဂဖြစ်နိုင်တယ်လို့တန်လျာရှိပြီဆိုရင်ယောဂကိုဆိုးဆိုးစစ်ဆီးဖော်ထုတ်ကုသနိုင်မှုအတွက်နားလေတကြံနဲ့ဆရာဝန်တွေနဲ့တိုင်ပေပြီးကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မမဲ့ပြုလုပ်ပေးဖို့အရေးကြီးပါတယ်ပေါ်ရင်ပေါ်လေဤပညာတွေနဲ့အချိန်မှန်မှန်ဆက်သက်စစ်ဆေးနိုင်သလိုသိစ်စ်ပြီးတော့လည်းကိစ္စဖြစ်နိုင်ခြင်းရှိမရှိနဲ့ကိစ္စအစပြုမှုရှိမရှိဆိုတာတွေကိုဆက်သက်စစ်ဆေးလာနိုင်နေပြီဖြစ်ပါတယ်။ယောဂကိုစစစစီဖော်ထုတ်ကုသနိုင်မှုအတွက်လုံဆောင်တဲ့ကျန်းမာရေးစစ်ဆေးမှုတွေနဲ့ပတ်သက်ပြီးဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါတယ်
။ထို့သဖြင့်တော့ဒီဖြစ်နိုင်ခြင်းများတဲ့သူတွေဖြစ်တဲ့အသေးအောင်သားဝဘီပိုးစီပိုးရှိတဲ့သူတွေအရက်တောက်တဲ့သူတွေသူတို့တွေဟာဆိုလို့ရှိရင်ဒီအသေးကင်ဆာအတွက်ကိုကြိုတင်စစ်ဆေးထားတယ်ပါတယ်။အဲ့ဒါကလည်းလွယ်လွယ်ကူကူပဲဖြစ်ပါတယ်အသေးကိုဒီတယ်လီဗီရှင်းထပ်မံရိုက်ပြီးစစ်ဆေးမယ်ဆိုရင်အသေးကင်ဆာကိုစောစီးစွာတွေ့ရှိနိုင်ပါတယ်အဲ့တော့ဒီအသေးကိုတယ်လီဗီရှင်းထပ်မံရိုက်ပြီးစစ်ဆေးခြင်းနဲ့အတူသွေးထဲမှာအာဖာဖီတိုပရိုတင်းလို့ခေါ်တဲ့အသေးကင်ဆာမှာမြင့်မားစေတဲ့ဓာတ်ကိုနှစ်ခုတွဲပြီးစစ်ဆေးမယ်ဆိုရင်ကင်ဆာဖြစ်တဲ့အချိန်ကိုကြိုပြီးတော့သိရှိနိုင်မှာဖြစ်ပါတယ်ဒီလိုကြိုတင်စစ်ဆေးခြင်းအပြင်စောစီးတွေ့ပြီးဆိုလို့ရှိရင်တော့သူ့ကိုစနစ်တကျကုသမယ်ဆိုရင်ကုသပျောက်ကင်းနိုင်ပါတယ်သိရှိတာနောက်ကြတယ်ကုသမှုမခံယူဘူးဆိုရင်အသက်အန္တရာယ်ရှိနိုင်တယ်6လကနေတနည်းလောက်ထိပဲဒီတက်တန်းမကုတဲ့သူတွေမှာတက်တန်းရှိတယ်ဆိုပြီးလေ့လာထားချက်တွေရှိပါတယ်ဒါကြောင့်မလို့ဒီအသေးကစားဖြစ်နိုင်တဲ့ဖြစ်နိုင်ရင်မြင့်တက်တဲ့သူတွေအနေနဲ့ကတော့6လသို့မဟုတ်တနည်းတစ်ကြိမ်ဆရာဝန်နဲ့တိုင်ပင်ပြီးတော့ဒီအာထာဆောင်တယ်လီဗီရှင်းဓာတ်မှန်ရိုက်ခြင်းနောက်သွေးတွင်အာဖာဖီတိုပရိုတင်းဓာတ်စစ်ဆေးခြင်းတို့ကိုဆောင်ရွက်သွားမယ်ဆိုစောစောစီစီတွေ့ရှိနိုင်ရင်ကုသပျောက်ကင်းနိုင်မှာဖြစ်ပါတယ
်လေ့လာမှုတွေအရအသေးကစားယောဂဟာအရင်တောက်တဲ့သူတွေမှာအများအပြားတွေ့ရှိလာနေပြီးအသေးအောင်တဝါဘီပိုးစီပိုးကုဆတ်ခံထားရတဲ့သူတွေဟာအသေးကစားယောဂဖြစ်ဖို့အခွင့်အရေးတိတိတသားမြင်မာနေကြတာပါအရင်မတောက်ပေမဲ့လည်းအသေးထိခိုက်ပျက်စီးစေမယ့်အကြောင်းအရာတွေကိုလေ့လာပြီးသတိပြုရှောင်ကျဉ်ထားသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
အဓိကကတော့ရင်နှုန်းကသိရှိထားတာအရက်တောက်ပြီးတော့အသေးချောက်ပြီးအသေးကင်ဆာဖြစ်တဲ့လူတွေများတယ်ပေါ့နော်အခုနောက်ပိုင်းမှာတော့အရက်မတောက်တော့လည်းပဲအသေးကင်ဆာဖြစ်တဲ့လူတွေများလာတာရှိပါတယ်အဲ့ဒါဒီရှေ့မှာဆရာတို့ပြောခဲ့တဲ့ထဲမှာပါတော့ဒီအသေးအောင်သားဝဘီပိုးစီပိုးနဲ့အစာတောက်မတန့်ရှင်းမှုခန္ဓာကိုယ်အဝလွန်နေတဲ့လူဖြစ်ပေါ်လာတဲ့အသေးစီပိုး
နော်ဒီယောဂတွေကလည်းကြာလာရင်အသေးထိခိုက်ပြီးတော့အသေးကင်ဆာကိုဖြစ်နိုင်ပါတယ်ဒါကြောင့်မလို့အရင်မတော့ပြင်မဲ့လေအသေးကင်ဆာဖြစ်နိုင်တဲ့အတွက်ကာကွယ်တဲ့နည်းလမ်းတွေကိုစနစ်တကျလေ့လာပြီးဆောင်ရွက်သွားဖို့အတွက်အကြံပြုချင်ပါတယ
်အသေးကင်ဆာယောဂမဖြစ်အောင်ရာနှုန်းပြည့်မကာကွယ်နိုင်ပေမဲ့ဖြစ်နိုင်ခြေတွေကိုလျှော့ချပေးခြင်းဟာထိရောက်တဲ့ကာကွယ်မှုနည်းလမ်းတစ်ခုဖြစ်တယ်လို့သိရပါတယ်ယောဂကိုစောစီဖော်ထုတ်သူရှိပြီးကုသမှုခံယူနိုင်ခဲ့မယ်ဆိုရင်လည်းပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေရှိနေတာကြောင့်အတဲကစားနဲ့ပတ်သက်တဲ့အချက်လက်တွေကိုသိရှိအောင်လေ့လာပြီးကျွတင်ကာဝေးရေးတွေကိုလိုက်နာဆောင်ရွက်ဖို့လိုတယ်လို့ဒေါက်တာဦးမောကျော်နိုင်ကပြောပါတယ်။
အဲ့တော့အတဲကစားယောဂကတော့မဖြစ်အောင်လုံးလုံးမကာကွယ်နိုင်တော့လည်းပဲဖြစ်နိုင်ရည်များတဲ့သူတွေမှာလျှော့ချခြင်းအပြင်ဆရာတို့ကအတဲကစားဖြစ်နိုင်ခြင်းကိုလျှော့ချနိုင်ပါတယ်။ပြီးတော့စောစီစွာတွေးရှိရင်လည်းကုသပျောက်ကင်းနိုင်တာဖြစ်တဲ့အတွက်ကြောင့်ဒီအသည်းနဲ့ကင်ဆာနဲ့ပတ်သက်တဲ့အချက်လက်တွေကိုသိရှိပြီးတော့ကာကွယ်ရေးနည်းလမ်းတွေစောစီးစွာတွေးရှိရင်နည်းလမ်းတွေကိုဆောင်ရွက်မယ်ဆိုရင်အသည်းကင်ဆာကြောင့်တေပြမှုနှုန်းကိုလျှော့ချနိုင်ပါတယ်။မိမိရဲ့အသည်းကင်ဆာကြောင့်အသက်နှံဖြစ်ပွားမှုကိုလည်းလျှော့ချနိုင်မှာဖြစ်တဲ့အတွက်ဒီကြိုတင်ကာကွယ်ရေးတိုင်းနာဆောင်ရွက်ကြဖို့အတွက်ကိုနောက်ဆုံးအနေနဲ့အထံပြုချင်ပါတယ
်။အသည်းကင်ဆာယောဂကိုစောစောစီးသိရှိအောင်ဖော်ထုတ်စစ်ဆေးနိုင်တဲ့နည်းလမ်းတွေရှိနေပြီးကုသမှုနည်းလမ်းတွေကလည်းတိုးတက်ကောင်းမွန်လာနေတာကြောင့်ကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်ရင်းအသည်းကင်ဆာယောဂရဲ့နောက်ဆက်တွဲဆူကျူတွေကိုလျှော့ချနိုင်တဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန်းစောပါ။
မြန်မာမိုင်းရဲ့ bloggery ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆင်းရဲမမအသားကင်ပေးနိုင်တဲ့ဆက်ရုပ်တွေ၊ကြော်လော်ချက်ပြုတ်ပေးနိုင်တဲ့ဆက်ရုပ်တွေ၊ coffee ဖြော်ပေးနိုင်တဲ့ဆက်ရုပ်တွေ၊အရည်မျိုးစုံ cocktail အရည်ဆက်ပေးနိုင်တဲ့ဆက်ရုပ်တွေစသဖြင့်စားတောက်ဆိုင်လုပ်ငန်းတွေမှာသုံးဖို့ရည်ရွယ်တည်ထွင်တဲ့ဆက်ရုပ်တွေအစုံရှိနေပါတယ်။ဒါရမကအကျွေးစည်းထက်ဝယ်ရတဲ့အချိုရည်မှုအယောက်ဆက်လိုမျိုးအစားအစာကိုအသင့်ပြင်ဆင်ပေးတဲ့ဆက်တွေလည်းရှိပါတယ်။ဒါပေမဲ့ဒီဆက်မျိုးတွေကိုတိုက်ပြီးတွင်တွင်ကြွကြွသုံးကြသေးတာမဟုတ်ပါဘူး။ COVID ကရောဂါဖြစ်ချိန်ကစလို့ဒီလိုဆက်ရုပ်တွေကိုသုံးဖို့စိတ်ဝင်စားသူတွေများလာတယ်လို့ American ပြည်ထောင်စု California ပြည်နယ်က Miso Robotics ဆိုတဲ့ဆက်ရုပ်ကုမ္ပဏီတည်ထောင်သူအမှုဆောင်အရာရှိချုပ် Park Jordan ကပြောပါတယ်။အသားညက်ပါမဟုတ် Hamburger ဆိုင်တွေမှာအသားကင်တာအာလူးကြောင်းကြော်တာတွေလုပ်ပေးနိုင်မဲ့ Flippy လို့နာမည်ပေးထားတဲ့ဆက်ရုပ်လက်တံကိုတည်ထွင်နေတဲ့ကုမ္ပဏီဖြစ်ပါတယ်
။ You know since the pandemic the potentialfor this technology and also the demand for it has increased exponentially.
ကယောဂါကြီးစာကြည့်ခေကဒီနည်းပညာအတွက်လာလာပြီးအများကြီးရှိလာတယ်လို့ဒီနည်းပညာကိုသုံးကျင်သူတွေအများများလာပါတယ်။ဆက်ရုပ်တွေချက်ပြုတ်ပြီးတာကပိုပြီးဘေးကင်းတယ်၊မြန်ဆန်တယ်၊အထူးသဖြင့်ဆိုင်ဝန်တန်းတွေလျှော့ချထားရတဲ့အခြေအနေမျိုးမှာဆက်ရုပ်သုံးပြီးလုပ်ငန်းရပ်မသွားအောင်တွင်းတွင်းကြဲကြဲလုပ်နိုင်ပါတယ
်။အဲ့ဒီ Flippy ဆက်ရုပ်လက်တံကြီးတစ်ခုကိုဒေါ်လာ3000ပေးရမှာဖြစ်ပြီးတော့ပြုပြင်ထိန်းသိမ်းစရိတ်ကတစ်လကိုဒေါ်လာ1500ဖြစ်ပါတယ်။အမေရိကန်ပြည်နယ်73ပြည်နယ်မှာဟမ်ဘာဂါဆိုင်ခွဲပေါင်း350ကျော်ရှိတဲ့ White Castle ဆိုတဲ့ဘာဂါဆိုင်ကြီးကတော့သူတို့ဆိုင်မှာ Flippy ဆက်ရုပ်လက်တံကြီးကိုအခုနှစ်2020ဆောင်းဥပောက်ကစပြီးတော့စမ်းသုံးတော့မှာပါဒီလိုစမ်းသုံးဖို့အတွက် White Castle နဲ့ Miso Robotics တို့ကြားမှာစကားပြောနေတာတစ်နှစ်လောက်ရှိနေပေမဲ့ COVID ကရောဂါဖြစ်လာချိန်မှာမြန်မြန်အကောင့်ထဲပို့ဖို့ဖြစ်လာရတယ်လို့ White Castle ကုမ္ပဏီဒုတိယဥက္ကဋ္ဌ Jamie Richardson ကပြောပါတယ်ချက်တဲ့နေရာမှာဆက်ရုပ်တွေကိုထားလိုက်တဲ့အတွက်ဆိုင်ဝန်တန်းတွေအနေနဲ့စပွဲကလထိုင်တွေပို့တက်တက်ရှင်းတာအော်ဒါလက္ခဏာတွေကိုပို့ပြီးလုပ်နိုင်မယ်လို့သူကဆိုပါတယ်
And it's actually something we don't view as a replacement for workers
ဆက်ရုပ်တွေကိုဝန်တန်းတွေနေရာမှာစားထိုးတယ်လို့ကျွန်တော်တို့ကမမြင်ပါဘူးလုပ်ငန်းခွင်မှာပို့ပြီးတော့အလုပ်တွင်ကြအောင်ဆက်ရုပ်တွေနဲ့အားဖြည့်တယ်လို့ပဲမြင်ပါတယ်ချက်တဲ့ပြုတ်တဲ့နေရာမှာဆက်ရုပ်တွေကိုတုံးလိုက်တဲ့အတွက်ဝန်ထမ်းတွေကတခြားဝန်ဆောင်မှုပိုင်းကိုပို့ပြီးတော့အာရုံစိုက်နိုင်ကြမှာဖြစ်ပါတယ်
ကိုဖေကယောဂစဖြစ်ပြီးနောက်ပိုင်းမှာစားတောက်ဆိုင်နဲ့အရပါတချို့ကဝန်ထမ်းတချို့ကူးလို့ဆိုင်တွေပြန်ပိတ်ရတာရှိပါတယ်။အစားအသောက်ဝယ်စားသူတွေဘက်ကလည်းအစားအသောက်ပြင်ဆင်ပေးသူတွေနဲ့ပတ်သက်လို့စိုးရိမ်မှုတချို့ရှိလာပါတယ်။ဒီလိုအခြေအနေမှာဆက်ရုပ်တွေကိုတုံးရင်စားသုံးသူတွေဘက်ကပို့ပြီးတော့စိတ်ချကြလိမ့်မယ်လို့လည်း White Castle Burger လုပ်ငန်းရှင်ရဲ့ဒုတိယဥက္ကဋ္ဌ Richardson ကမြင်ပါတယ်။
That a touch-free environment is important to customers that we want to do
စားသုံးသူတွေအတွက်ကဘာနဲ့မှမထိတွေ့ရလေကောင်းလေပဲဆိုတော့ဒီလိုအချက်ကိုဖြည့်နိုင်မှုအတွက်ကျွန်တော်တို့ကနည်းပညာသုံးပြီးတော့အတတ်နိုင်ဆုံးဆက်ရုပ်တွေနဲ့အားဖြည့်တာမျိုးလုပ်ချင်တာပ
ါအစားအသောက်ရောင်းသူတွေဝယ်သူတွေကြားထိတွေ့ဆက်ဆံမှုနည်းနိုင်သမျှနည်းအောင်လုပ်နေကြတဲ့အခြေအနေမှာဝန်ထမ်းလုံးဝမလိုတဲ့ဆက်ရုပ်သုံးဆိုင်လေးတွေကိုအာရုံစိုက်လာကြပါတယ် Blended ဆိုတဲ့ Silicon Valley ကတက်တက်ဆဆက်ရုပ်ကုမ္ပဏီကတော့လူလူချင်းထိတွေ့စရာလုံးဝမလိုပဲတည်တည်ဖြော်ရည်ဖြော်ပင်းနိုင်တဲ့ဆက်ရုပ်ကိုတည်ထွင်ထားပါတယ်ဆက်ရုပ်လို့ပြောမယ့်အစားဆက်ရုပ်ဆိုင်ကအသေးစားလေးလို့ပြောရင်ပုံမှန်ပဲထင်ပါတယ်
So Blended is a completely autonomous and contactless robotic kiosk.
Blended စက္ကလူလုံးဝမလိုပဲလက်လက်ဆက်ဆက်ရတာရှိတဲ့တတိဖြော်ရီကိုစက်ရုပ်ကဖြော်ပြီးမဲ့စိုင်သေးစားလေးဖြစ်ပါတယ်။ကိုချက်တဲ့အသီးနှံတွေကို touch screen ပေါ်မှာစိတ်ချိုက်ကိုယ်ရရွေးချယ်ပြီးဖြော်ရီမှာတောင်းနိုင်တဲ့စိုင်လေးဖြစ်ပါတယ်။
Blended company ကိုတည်ထောင်သူအမှုဆောင်အရာရှိချုပ် Vipin Jain ဖြစ်ပါတယ်။ Food Court တွေမှာတွေ့ရတဲ့ဆိုင်ငန်းတစ်ဆိုင်စာလောက်ရှိတဲ့ဆိုင်လေးမှာ Blended ဆက်ရုပ်လက်တံကအသီးတွေကိုသူ့ဘာသာရွေးချယ်ပြီးတော့ဖြော်ရည်ဇက်ထဲရောထဲဖြော်ပေးပါတယ်။ဆက်ရုပ်ဆိုင်မှာ order လက်ခံနိုင်တဲ့ touch screen ပေါ်ကနေပဲဖြစ်ဖြစ် smartphone app ပေါ်ကနေပဲဖြစ်ဖြစ်ကိုကြိုက်တဲ့တတိမျိုးစုံကိုမှာပြီးတော့ဖြော်ရည်ကိုစောင့်ယူရုံပါပဲ။ order လက်ခံတဲ့ဝန်ထမ်းမလိုသလိုဖြော်ရည်ဖြော်ပေးတဲ့ဝန်ထမ်းလည်းမလိုပါဘူး။ကုန်သွားတဲ့တတိတွေကိုသူ့နေရာမှာသူပြန်ဖြည့်ပေးဖို့ပဲလိုပါတယ်။အဲဒီလိုမျိုးအလိုအလျောက်တတိဖြော်ရည်ဖြော်ပေးတဲ့ blended ဆက်ရုပ်ဆိုင်လေးတွေကိုကက်ယောဂါမတိုင်ခင်က San Francisco မြို့တဝိုက်မှာသာတွေ့ရပေမဲ့အခုတော့စျေးရုံတွေ၊ကုမ္ပဏီရုံးတွေ၊ဈေးဆိုင်တွေ၊ shopping mall တွေမှာ blended တတိဖြော်ရည်ဆက်ရုပ်ဆိုင်တွေထားဖို့အတွက် blended ကုမ္ပဏီနဲ့ဆွေးနွေးမှုတွေလုပ်နေကြပါပြီ။ blended လိုပဲအယူအဆမျိုးစုံကိုရောစားကြတဲ့ဆလတ်ကိုအလိုအလျောက်ပြင်ဆင်ပေးနိုင်တဲ့ဆယ်လီဆိုတဲ့ဆက်ရုပ်ကိုလိုချင်လို့စုံစမ်းသူတွေပုံများလာတယ်လို့တီထွင်ထားတဲ့ Chabotic ကုမ္ပဏီကပြောပါတယ်။ဒီကုမ္ပဏီကလည်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာပဲအခြေစိုက်ပါတယ်။ဆယ်လီဆက်ရုပ်ကတော့ရေခဲတက်တာတစ်ခုစာလောက်အရွယ်ရှိပါတယ်။အဲဒီဆက်မှာလည်းသူ့ရဲ့ touch screen menu ပေါ်ကနေကိုစားချင်တဲ့အမယ်ကိုရွေးချယ်မှားလိုက်တာနဲ့အလိုအလျောက်ရောပီးသားဆလတ်တစ်ပွဲကိုပြင်ဆင်ပေးမှာဖြစ်ပါတယ်။American dollar 3000 ခွဲကျတဲ့ဒီဆက်ရုပ်ဆိုင်လေးတွေကို COVID ကရောဂါမဖြစ်ခင်တုန်းကဆေးရုံတွေတက္ကသိုလ်ကျောင်းတွေမှာထားဖို့စက်ပေါင်း100ကျော်ပဲရောင်းနိုင်ခဲ့တာပါအခုတော့ဆက်ရုပ်ဆိုင်အယောက်က60ရာခိုင်နှုန်းအထိတက်သွားတယ်လို့အမှုဆောင်အရာရှိချုပ် Rick Wilmer ကပြောပါတယ်
It's food automation and it's definitely coming and COVID's going to accelerate it.
စားသောက်ပြင်ဆင်ပြီးတဲ့ဆေးရုံမျိုးတွေကိုတုံးလာကြမှသိကြပါတယ် COVID ကြောင့်မလို့ပူရောမှမြင်မြန်တုံးလာကြပါလိမ့်မယ်ကိုအတွက်စားတော့ပြင်ဆင်ချက်ပြုတ်ပြီးရသူစီကားတစ်ဆင်ယောဂါတွေကုမလားဆိုတဲ့စိုးရိမ်မှုတွေကရှိနေကြတာကိုဒါကြောင့်မလို့လူတွေနေရာမှာဆက်တွေနဲ့အစားထိုးလိုက်လို့ရှိရင်စားသုံးသူတွေဘက်ကပိုပြီးတော့ဘေးကင်းတယ်လို့ခံစားကြပါလိမ့်မယ
်အခုလိုအစားတောက်တွေကိုအစ်စ်ပြင်ဆင်ပေးနိုင်တဲ့ဆက်ရုပ်တွေဆက်ရုပ်ဆိုင်လေးတွေကိုဗစ်ကြောင့်ပိုပြီးတော့အလုပ်ဖြစ်လာတာတွေ့နေရပေမဲ့ရေရှည်မှာတော့အောင်မြင်ပါမလားလို့မေးခွန်းထုတ်နေကြသူတွေလည်းရှိပါတယ်ကယ်လီဖိုးနီးယားအခြေစား Institute for the Future ဆိုတဲ့သုတေသနလုပ်ငန်းကအနာဂတ်အစားအသောက်ဆိုင်ရာလိလာသူ Max Adler ကလည်းအဲ့ထဲမှတယောက်ပါပါတယ
်။ To me the value proposition kind of works but I'm still skeptical
that ဆယ်ရုပ်တွေလုံနိုင်မယ်ဆိုတာကိုတော့ကျွန်တော်လက်ခံပါတယ်။ဒါပေမဲ့သူတို့အရင်အောင်မြင်မယ်လို့တော့မထင်ပါဘူး။ကယောဂါဖြစ်နေချိန်မှာအောင်မြင်မယ်ဆိုတာမှန်ပေမဲ့ခဏလေးတွေပေါ်လာကြသလိုမကြခင်မှာပျောက်သွားကြပါလိမ့်မယ
်။အစားကောင်းတစ်ခုဖြစ်ဖို့အသေးအချာရွေးချယ်ချက်ပြုတ်ပြင်ဆင်ပေးတဲ့စဖို့မှုတွေကိုတော့ဒီဆယ်ရုပ်တွေကအစားထိုးနိုင်မှာမဟုတ်ဘူးလို့သူကလက်ခံထားတာပါ။လူတွေမလို့ပဲဆက်တွေတုံးပြီးတော့အစားအသောက်တွေကိုပြင်ဆင်ပေးတာမျိုးကိုအလွဲတကူအသင့်စားအစားအသောက်တွေရောင်းကြတဲ့ fast food ဆိုင်မျိုးတွေ၊ဆေးရုံတွေ၊ကျောင်းတွေ၊ shopping mall တွေမှာပို့ပြီးတော့တွေးလာရနိုင်တာကတော့တည်ကြပါတယ်ရှင်။ကျွန်မစုပြမမ
။အခုဆက်လက်ပြီးသတင်းအချင်းချုပ်တွေကိုတင်ပြမှာပါ။American ဆေးဝါးကုမ္ပဏီကြီး Pfizer နဲ့ German ဆေးဝါးနည်းပညာကုမ္ပဏီ BioNTech SE တို့ပူးတွဲဆန်းသက်တီထွင်နေတဲ့ COVID-19 ကာကွယ်ဆေးအောင်မြင်မယ်ဆိုရင်ကာကွယ်ဆေးထုတ်လုပ်ဖို့ Pfizer ကုမ္ပဏီကို American အစိုးရကဒေါ်လာ 1.95 ဘီလီယံထောက်ပံ့မှုရှိပြီး German နည်းပညာကုမ္ပဏီကိုတော့ဒေါ်လာ 300 ထောက်ပံ့မှုရှိပါတယ်။ဂျပန်နိုင်ငံ Tokyo မှာ COVID-19 ဖြစ်ပွားမှုနှုန်းမြင့်တက်လာတာကြောင့်လာမယ့်နေရာဒီအားလည်းရဲ့အများပြည်သူပိတ်ရက်၄ရက်မှာနေအိမ်တွေကနေအပြည့်မထွက်ကြဘူး Tokyo အုပ်ချုပ်ရေးမှူး Yuriko Koki ကပုံတက်ဖူးနေမှာပန်ကြားခဲ့ပါတယ်။American ညာနာပစ္စည်းမူပိုင်ခွင့်ကိုတရုတ်ဘက်ကမကြာခဏခိုးယူမှုကြောင့် Texas ပြည်နယ် Houston ကတရုတ်ကောင်စီဝင်ရုံးကိုပိတ်ပစ်ဖို့အမိန့်ပေးခဲ့ကြောင်းဒိမတ်နိုင်ငံကိုရောက်ရှိနေတဲ့ American နိုင်ငံသားဝင်ကြီး Mike Pompeo ကဗုဒ္ဓဘုနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကမြောက်ကိုရီးယားနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့တောင်းဆိုနေတဲ့တက်ကြွလှုပ်ရှားသူတွေကိုချိုခွေးနှိမ်နှင်းမှုတွေလှုပ်ဆောင်လာနေတာကြောင့်ပြင်းပြင်းထန်ထန်ဝေဖန်ခံနေရပါတယ်ထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်မှုနဲ့ကရင်တိုင်းဒေသ22ဦးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူတို့ဟာထိုင်းနိုင်ငံမှာဖမ်းဆီးခံထားရတဲ့သူတို့ရွာကနတ်ဆရာရဲ့မိတ်ဆွေကိုကယ်တင်ဖို့အတွက်ထိုင်းနိုင်ငံထဲကိုတရားမဝင်ခိုးဝင်လာတာဖြစ်တယ်လို့ဆိုပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တင်းလာနေနေတဲ့ခင်အစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.